Welcome to the Voice of America in Burmese.
တင်ညာအခါတော့အချက်နေမင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ် April 15ရက်တောက်ကြနေမနက်ခင်းတကူးလပြည့်တကြံအချက်နေအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကခင်မောင်ဆိုမင်းပါဒီကနေ့တောက်ကြမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီပနေ့ထုတ်လွှင့်မဲ့သတင်းတွေကတော့ရုရှားရဲ့နျူကလ িয়ার အန္တရာယ်ရှော့မတွေ့ဖို့ CIA ကသတိပေးလိုက်ပါတယ်ဆွီဒင်နဲ့ဖင်လန်နေတိုးထဲမပါဝင်ဖို့ရုရှားကချိန်ရောက်လိုက်ပါတယ်ဖိလစ်ပိုင်ရဲ့2022ပွဲဦးထွက်မုန်တိုင်းလူ140ခန့်သေဆုံးသွားပါတယ်အဲဒီနောက်သတင်းပေးဖို့ကြက်ဆက်သွယ်မေးမြန်းချက်သတင်းစူးစီးတင်ပြချက်တွေကိုလည်းဆက်လက်တင်ဆက်ပေးမှာပါအဲ့ဒီအထက်ကအမည်အနေနဲ့ကြားမှာကတော့
တိုင်းရင်းပြည်ရဲ့ဒီဒေါ်လာရေးပေါ်မှာပူးပေါင်းဆောင်ရွက်မှုအရေးအတွက်ကလည်းအချိန်တိုတိုတွင်းမှာများလာတယ်လို့ပြောလို့ရတာပေါ့နော
်ကဘာပေါ်မှာစာရေးဆရာဖန်စီမှုတတိယအများဆုံးမြန်မာနိုင်ငံဖြစ်တဲ့အကြောင်းဆက်သွယ်စူးစီးတင်ပြချက်မှာကြားကြရမှာပါအဲ့ဒီနောက်ကြံနဲ့ပတ်သက်တဲ့စူးစီးတင်ပြချက်ချင်းမျိုးသားကောင်စီဖွဲ့စည်းလိုက်တဲ့အကြောင်းနဲ့အထောက်ထားမဲ့မြန်မာတွေမလေးရှားအသွားထိုင်းနယ်စပ်မှာဖမ်းခံရတဲ့အကြောင်းကြားရမှာပါအပတ်စဉ်ကဏ္ဍတွေမှာတော့မြန်မာအရေးသုံးသပ်ချက်ကျန်းမာရေးတိုင်းရင်းသတင်းလွှာတို့ကိုနားဆင်ကြရမှာပါကဲအခုတော့ဒီကနေ့တောက်ကြမနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစောမိုးကျော်တို့ကပြောပြပေးပါခင်ဗျာ
ပင်လယ်နဲ့ဒေသတွေကရုရှားစစ်သင်္ဘောပေါ်မှာပောက်ကွဲမှုဖြစ်ပွားခဲ့တဲ့နောက်သင်္ဘောသားအားလုံးကိုကယ်ထုတ်တိုက်နိုင်တယ်လို့ရုရှားအစိုးရကကြက်တပရင်းနေမှာပြောပါတယ်။ယူကရိန်းကတော့ဒီသင်းမော့ဟာသူတို့ပစ်လိုက်တဲ့မစ္စိုင်းဒုံးကျည်ထိမှန်တာဖြစ်ကြောင်းပြောပါတယ်။ရုရှားကာကွယ်ဝင်ကြီးဌာနကတော့ပက်ထိန်တက်မစ္စိုင်းဒုံးကျည်တပ်ဆင်ထားတဲ့ရုရှားစစ်သင်္ဘောမိုဆော့ဖာဘောကလက်နက်တွေပောက်ကွဲတာဖြစ်ပြီးမီးကိုတော့နှိမ့်တက်နိုင်ပြီဖြစ်တယ်လို့သင်းမော့ဟာလည်းလက်မြုံမသွားဘူးလို့ပြောပါတယ်။ဒါအပြင်သင်းမော့ပေါ်မှာတပ်ဆင်ထားတဲ့ပင်မလက်နက်ကိရိယာတွေလည်းပျက်စီးမှုမရှိကြောင်းနဲ့အခုအခါတင်မော့ကိုစိတ်ကန်းစီပြန်မောင်းလာပြီလို့ပြောပါရယ်။အမေရိကန်ကာကွယ်ရေးဌာနအရာရှိတဦးကလည်းဒီတင်မော့ကိုပြန်ပြီးပြင်ဖို့အတွက်အခုခါမှာခရိုင်းမီးယားစိတ်ကန်းကိုခုံမောင်းနေတာဖြစ်ကြောင်းနဲ့ယူကရိန်းရဲ့ဒုံးကျည်ထိမှန်မှုရှိမရှိတည်တည်ချာချာမသိရသေးဘူးလို့ပြောပါရယ်။ပင်တဂန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကတော့တင်မော့မှာပောက်ကွဲမှုဖြစ်ခဲ့ကြောင်းဒါပေမဲ့ဘလို့ပောက်ကွဲတယ်ဆိုတာအသေးချာမသိရသေးဘူးလို့ CNN သတင်းဌာနကပြောပါရယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာရက်ပေါင်း50ရှိပါပြီ။တကယ်လို့ဆွီဒင်နဲ့ဖင်လန်နိုင်ငံတွေကနေတိုးမဟာမိတ်အဖွဲ့မှာပူးပေါင်းမယ်ဆိုရင်ဥရောပအလယ်ကအထက်အချာကြတဲ့အရက်မှာရုရှားကအသံထက်မြန်တဲ့ hypersonic missile ဒုံးတွေနဲ့နျူကလ িয়ার လက်နက်တွေကိုချထားဖို့လုပ်မှာဖြစ်ကြောင်းရုရှားကချက်တပရင်းနေမှာသတိပေးလိုက်ပါတယ်။ရုရှားနဲ့နေဆက်အရှိမိုင်810ထိစပ်နေတဲ့ဖင်လန်ကရောဆွီဒင်ကပါအမေရိကန်ဥဆောင်တဲ့နေတိုးစစ်မဟာမိတ်အဖွဲ့မှာပူးပေါင်းဖို့အတွက်စဉ်းစားနေကြတာဖြစ်ပါတယ်။တကယ်လို့ဆွီဒင်နဲ့ဖင်လန်တို့ကနေတိုးနဲ့ပူးပေါင်းမယ်ဆိုရင်ရုရှားဘက်ကသူ့နယ်မြေအင်အားတောင့်တင်းအောင်လှုပ်ဆောင်ရမှာဖြစ်ပြီးပိုလန်နဲ့လစ်သဝေးနီးယားကြားကရုရှားပိုင်းကလင်နန်ဂရက်မြို့ရှိရာဘောလ်တိတ်မှာကြီးရေလီတပ်တွေကိုအင်အားတိုးချဲ့မှာဖြစ်ကြောင်းရုရှားလုံခြုံရေးကောင်စီဒူးဥက္ကဋ္ဌဒီမီထရီမက်ဒဗီယက်ဒက်ကပြောပါတယ်။ရုရှားနယ်စပ်မှာရှိတဲ့ဖင်လန်နိုင်ငံအမထရာမြို့ကလေးဟာလူဦးရေ 26,000 လောက်နေထိုင်တဲ့မြို့ဖြစ်ပြီးရုရှားခီးသွားဧည့်သည်တွေလာလိရှိပေမဲ့အခုရုရှားကအထူးစစ်ဆင်ရေးလို့ခေါ်နေတဲ့အင်းနေချင်းယူကရိန်းကိုဝင်ရောက်ကျူးကျော်မှုနောက်ပိုင်းရုရှားဧည့်သည်တွေကိုလက်ခံဖို့အတွက်ကြောက်နေကြတာဖြစ်ပါတယ်။အလားတူပဲဖင်လန်ကလည်းရုရှားရန်ကိုစိုးရိမ်တဲ့အတွက်လုံခြုံရေးကောင်းကောင်းပေးနိုင်တဲ့နေတို့အဖွဲ့မှပူးပေါင်းမှုအတွက်စဉ်းစားလာတာဖြစ်ပါတယ်။ဖင်လန်ဝန်ကြီးချုပ်ဆာနာမာရင်ကတော့လာမယ့်သတင်းပတ်တွေအတွင်းမှာပဲဒီကိစ္စကိုဆုံးဖြတ်မှာဖြစ်ကြောင်းပြောပါတယ်။ဥရောပနိုင်ငံတွေကနေရုရှားစီကိုတင်ပို့မဲ့ရေနံစိမ်းစွန့်ရင်ပေါ်အားထားမှုတွေရှော့ချလာနေချိန်မှာပဲရုရှားအစိုးရဟာသူ့စွန့်ရင်တွေကိုအရှိတ်ဒေသကိုပြောင်းလဲတင်ပို့မှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာပြီးနေမှာပြောပါတယ်။ရုရှားစီကစွန့်ရင်လောင်စာတင်ပို့မှုတွေဖြတ်တောက်ရှော့ချမယ်လို့ EU ဥရောပသမ္မတနိုင်ငံတွေကပြောကြားလိုက်ချိန်မှာပဲဈေးတွေခုန်တက်သွားပြီးဈေးကွက်လည်းမတိမငိမ်ဖြစ်လာတယ်လို့သမ္မတပူတင်ကပြောပါတယ်။ ဒါအပြင်ရုရှားဟာသူ့ရဲ့ရေနံနဲ့တဘာဝဓာတ်ငွေတင်ပို့မှုကိုဥရောပကိုတင်ပို့နေရကနေအပြောင်းအလဲလုပ်ဖို့လိုအပ်နေတာကြောင့်အရှိတ်ဘက်ကနိုင်ငံတွေစီတင်ပို့နိုင်ဖို့အတွက်လိုအပ်တဲ့အခြေခံအဆောက်အအုံတွေတိစောက်သင့်ပြီဖြစ်ကြောင်းရုပ်တံကနေပြုတ်လုတဲ့ရုရှားအစိုးရပိုင်းအစည်းအဝေးမှာသမ္မတပူတင်ကပြောကြားခဲ့တာဖြစ်ပါတယ်။ရုရှားအနေနဲ့ရေနံနဲ့တဘာဝဓာတ်ငွေထုတ်လုပ်ရေးအတွက်ပစ္စည်းကရိယာတင်သွင်းမှုတွေမှာလည်းအစားထိုးဆောင်ရွက်မှုတွေလုပ်ဖို့လိုအပ်နေတယ်လို့ရုရှားသမ္မတကပြောပါတယ်။ရုရှားရဲ့နျူကလ িয়ার လက်နက်တုံးမယ်ဆိုရက်စီးရဲချင်းချောင်မှုတွေကိုအမေရိကန်ထောက်လှမ်းရေးအရာရှိတွေတတိထားလာကြတယ်လို့တချို့ကလည်းယူကရိန်းစစ်ပွဲမှာတကယ်လို့စိတ်ပျက်မှုတွေနဲ့ကြုံလာရင်ရုရှားကသူ့နျူကလ িয়ার လက်နက်တချို့ကိုထုတ်သုံးလာမှာဆိုရင်ကြောင်းထုတ်ဖို့ပြောဆိုလာကြပါတယ်။ရုရှားနိုင်ငံပေါ်ထိန်းချုပ်လာနိုင်တာနဲ့အမျှအန္တရာယ်နဲ့ဆွန့်စားတာပိုပြီးသဘောတူနေတဲ့အမရဗလာဒီမီယာပူတင်ကိုကမ္ဘာကရှော့မတွက်ကြဖို့အမေရိကန် CIA ဘူထောင်လှမ်းရေးဌာနအကြီးအကဲဝီလျံဘန်းစ်ကကျတဲ့ဘရင်းနေမှာတရိပ်ပေးလိုက်တာပါလက်ရှိမှာစီးရဲအရဆုပ်ယုံနေတဲ့အနေအထားနဲ့ရင်ဆိုင်နေရတဲ့သမ္မတပူတင်နဲ့ရုရှားခေါင်းဆောင်တွေအတွက်စိတ်ပြက်လာမယ်ဆိုရင်သူတို့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်ဒါမှမဟုတ်အပျော့စားနျူကလ িয়ার လက်နက်တွေကိုထုတ်သုံးလာနိုင်ခြင်းရှိတဲ့အတွက် DNA ကိုရှော့မတွက်ကြဖို့ဂျော်ဂျီယာနည်းပညာတက္ကသိုလ်ကျောင်းသားတွေကိုပြောကြတဲ့မင်ကွန်မှာဝီလျံဘန်းစ်အခုလိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်ယူကရိန်းကိုရုရှားဝင်တိုက်ခိုက်ပြီး၃ရက်ကြာFebruary 29ရက်နေ့မှာရုရှားကပထမဆုံးချိန်ဖြစ်တဲ့နျူကလ িয়ার လက်နက်ဆိုင်ရာတပ်ဖွဲ့တွေကိုအမြင့်ဆုံးအဆင့်တက်လှန်ခဲ့တာဖြစ်ပါတယ်။ဒါဟာရုရှားရဲ့ယူကရိန်းကိုကျူးကျော်မှုအတွက် NATO ကပြင်းထန်တဲ့သတိပေးချက်တွေထုတ်ပြန်တာနဲ့အနောက်နိုင်ငံတွေကအရေးယူဒဏ်ခတ်မှုတွေချမှတ်တာကြောင့်ဖြစ်ကြောင်းလည်းရုရှားကပြောကြားခဲ့တာပါ။
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ညဟိုင်းဒိုမီတာ40 kHz 9133ညဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်တောင်ပစိဖစ်ကျွန်းနိုင်ငံဆိုလမွန်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုကသန္ဓေပန်ဆက်ဆံရေးတွေတိုးမြင့်လိုက်ပြီးအကူအညီအထောက်အပံ့အဖြစ်ကိုဗစ်ကာကွယ်ဆေးတွေလည်းကူညီပေးနေပါတယ်ဆိုလမွန်နိုင်ငံနဲ့တရုတ်နိုင်ငံတို့အကြလုံခြုံရေးဆန္ဒသဘောတူညီချက်တွေရရှိလာတဲ့အပေါ်စိုးရိမ်မှုတွေတိုးလာနေချိန်မှာအမေရိကန်ပြည်ထောင်စုကအခုလိုဆက်ဆံရေးတိုးမြင့်လိုက်တာပါအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်ဒီရှာမန်ကဆိုလမွန်ကျွန်းနိုင်ငံနိုင်ငံခြားရေးဝန်ကြီးဂျာရမီရှ်မန်နလီနဲ့ဆက်သွယ်ပြီးဆိုလမွန်နိုင်ငံမြို့တော်ဟိုနီအာရာမှာအမေရိကန်တန်ရုံပြန်လည်ဖွင့်လှစ်ဖို့ဆွေးနွေးခဲ့ပါတယ်။ဒါဟာနိုင်ငံအကြဆက်ဆံရေးကိုပုံမနဲ့နဲ့ရှိုင်းရှိုင်းချက်ထွင်လိုက်တာဖြစ်တယ်လို့လည်းအမေရိကန်အရာရှိတွေကပြောပါတယ်။ဒါအပြင်ကိုဗစ်ကာကွယ်ဆေးအလုံးရင်9000ကျော်ကိုပြီးခဲ့တဲ့ရက်ပိုင်းကပေးရခဲ့ပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလတုန်းကအလုံးရင်3000ကျော်အမေရိကန်ကပေးရခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဟိုနီအာရာမှာ1993ခုနှစ်ကတည်းကတန်ရုံကိုပိတ်ခဲ့ပြီးလက်ရှိမှာကောင်စီဝင်ယုံအဆင့်သာရှိပါတယ်။စီရီလင်ကာနိုင်ငံမှာစင်ဟာလနဲ့တမဲနှစ်တကူတကြံကာလမှာရိုးရအဆင့်အလားအတိုင်းလွားလို့ဆံပြုတ်ကြိုချက်တိုက်ကြွေးတာကိုရွှေဝါရောင်သင်္ကန်းဆင်မြန်းထားတဲ့ဗုဒ္ဓဘာသာယဟန်တွေကဂျာတာပရိနေတုံကတမရအတွင်းဝင်ယုံရှိမြပြုလုပ်ကြပြီးတမရနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။အဆင့်လားအားဖြင့်လွားလို့ဆံပြုတ်ကြိုချက်တာကိုနှစ်တစ်ကိုကြိုဆိုတဲ့အနေနဲ့အိမ်ဒီမှာကြိုချက်တိုက်ကြွေးလေးရှိပါတယ်။ဒါပေမဲ့အခုတခါနှစ်တကူဆန္ဒပြနီလန်တခုအဖြစ်အသုံးပြုပြီးစီးပွားရေးအကြအတဲတွေကြောင့်ဆန္ဒပြနေတဲ့သီရိလင်္ကာနိုင်ငံမှာတမရဂௌတာဘရာရာဂျာပါကဆနှုတ်ထွက်ပေးဖို့ဆန္ဒပြခဲ့တာဖြစ်ပါတယ်။နှစ်တကူပွဲကိုလမ်းမော်ကသတောင်းစားတွေလိုဆင်နွှဲနေရတာဟာဒါဟာတပိုင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။ဒီလိုဖြစ်ရတာဟာကျွန်တော်တို့ကိုယ်တိုင်ရွေးကောက်တင်မြောက်ခဲ့တဲ့တမရကြောင့်ပဲဖြစ်ပါတယ်လို့နွားနို့ဂျိုချက်ဆန္ဒပြပွဲဦးဆောင်ပြုလုပ်ခဲ့တဲ့ဘုန်းတော်ကြီးဝီလီဗစ်ထရာChandra City ကပြောဆိုခဲ့ပါတယ်နွားနို့ဆံပြုတ်ကြိုချက်ပြီးနောက်ခရီးယန်ဗုဒ္ဓဘာသာနဲ့မွတ်စလင်ဘာသာဝင်တွေပါဝင်တဲ့ဆန္ဒပြသူတွေဟာကြွေးကြော်သံနဲ့အော်ဟစ်ခဲ့ကြပါတယ်ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကစိုက်ကလုန်းမုန်တိုင်းမိဂီတိုက်ခိုက်ခဲ့တဲ့အတွေ့မိုးကြီးပြီးရေကြီးရေလျံနဲ့မြေပြိုမှုတွေဖြစ်ခဲ့တာကြောင့်စုစုပေါင်းလူ138ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကဧပြီလ14ရက်နေ့ကြာတာပတိနေ့မှာထုတ်ပြန်ခဲ့ပါတယ်လူပေါင်း36,200ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးအတော်များများပျောက်ဆုံးနေဆဲဖြစ်တယ်လို့ဆိုပါတယ်တည်ဆုံးခဲ့သူအတော်များများကတော့မြေပြိုမှုကြောင့်ဖြစ်ပြီးတော့တချို့ကတော့ရင်းနစ်တည်ဆုံးခဲ့တာဖြစ်ပါတယ်မုန်တိုင်းတိုင်ခံရတဲ့အထက်မှာ ကန်တာဂေါနစ်ခရိုင်ဟာအဆိုးဆုံးဖြစ်တယ်လို့ဖိလစ်ပိုင်စစ်တပ်တိုင်းရင်းတရင်း Facebook စာမျက်နှာမှာဖော်ပြထားပါတယ်။ Cyclone Migi ဟာ2022ခုနှစ်အတွင်းပထမဆုံးတိုက်ခတ်ခဲ့တဲ့ Cyclone မုန်တိုင်းဖြစ်ပြီးဖိလစ်ပိုင်မှာတစ်နှစ်ပတ်လုံး Cyclone မုန်တိုင်းအကြိမ်20လောက်တိုက်ခိုက်ခံရလေ့ရှိပါတယ်။စီးပွားရေးလုပ်ငန်းရှင်ဘီလီယံနာတထေအီလွန်မတ်က Twitter ကုမ္ပဏီကိုဝယ်ယူဖို့ကမ်းလှမ်းလိုက်ပါတယ်ဒီလူမှုကွန်ရက်ကုမ္ပဏီကြီးကိုပုဂ္ဂလိကကုမ္ပဏီအဖြစ်ပြုပြင်ပြောင်းလဲဖို့လိုတယ်လို့လည်းဆိုပါတယ် Twitter ကုမ္ပဏီမှာယင်းနှိမ့်နိုင်ခဲ့တာဟာကဘာတလွတ်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတွက်အလားအလာကောင်းနေရှိတယ်လို့ယုံကြည်ပြီးဒီလိုလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဟာဒီမိုကရေစီရှင်သန်ရေးအတွက်လည်းအလွန်အရေးပါတယ်လို့ယုံကြည်တဲ့အတွက်ကြောင့်ဖြစ်တယ်လို့အီလွန်မတ်ကပြောဆိုပါတယ်ဒါတွေကအခုလက်ရှိပုံစံနဲ့အလုံးမဖြစ်တာကြောင့်ပုဂ္ဂလိကပုံစံပြုပြင်ပြောင်းလဲဖို့လိုနေတယ်လို့လည်းသူကဆိုပါတယ်တက်ဆလာကားကုမ္ပဏီနဲ့ SpaceX ကုမ္ပဏီတို့တည်ထောင်သူလည်းဖြစ်တဲ့အီလွန်မတ်ဟာ Twitter ကုမ္ပဏီရဲ့အစုရှယ်ယာ900ခန့်လုံးကိုဝယ်ယူထားတဲ့အစုရှယ်ယာအများဆုံးပိုင်ဆိုင်သူလည်းဖြစ်ပါတယ်အခုသူ့ရဲ့ဝယ်ယူဖို့ကမ်းလှမ်းချက်ကိုလက်မခံဘူးဆိုရင်အစုရှယ်ယာဝယ်ယူထားတာတွေကိုပြန်စဉ်းစားမယ်လို့လည်းသူကဆိုပါတယ်Twitter ကုမ္ပဏီကသူ့ရဲ့ကမ်းလှမ်းချက်ဟာအစုရှယ်ယာရှင်တွေအတွက်အကောင်းဆုံးအကျိုးအမြတ်ဖြစ်နိုင်မလားဆိုတဲ့အပေါ်အခြေခံစဉ်းစားမယ်လို့ဆိုပါတယ
်ဒီကနေ့မနေ့ထိတ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ကပြောပြတာပါအခုဆက်ပြီးသတင်းပေးပို့ချက်စူးစီးတင်ပြချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်ကမ္ဘာပေါ်မှာမြန်မာနိုင်ငံဟာစာရေးဆရာတွေဖမ်းဆီးထောင်ချတာတတိယအများဆုံးဖြစ်ပြီးတရုတ်ဆော်ဒီအာရေဗျားတို့နဲ့အတူကမ္ဘာအဆိုးဆုံး၃နိုင်ငံထဲမှာပါဝင်နေကြောင်းဧပြီလ23ရက်နေ့ကထုတ်ပြန်တဲ့အမေရိကန်စာရေးဆရာများအသင်းရဲ့2021ခုနှစ်အတွက်လွတ်လပ်စွာရေးသားဖော်ပြခွင့်ဆိုင်ရာအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီအကြောင်းကိုဇော်မိုးကျော်ကဆက်ပြောပြပေးပါခင်ဗျာ
။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်စာရေးဆရာတွေနဲ့အများပြည်သူဆိုင်ရာအသိပညာအတတ်ပညာရှင်တွေထပ်မံဖမ်းဆီးထောင်ချခံခဲ့ရပြီးတရုတ် sorry Arivia တို့နဲ့အတူကမ္ဘာအဆိုးဆုံးထိတ်တန်းသုံးနိုင်ငံဖြစ်လာခဲ့တယ်လို့ American စာရေးဆရာများအသင်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2021ခုနှစ်အတွင်းနိုင်ငံပေါင်း36နိုင်ငံကဖမ်းဆီးထောင်ချခံရတဲ့စာရေးဆရာပေါင်း289ယောက်ရှိပါတယ်အဲ့ဒီအထက်ကတဝက်ကျော်ဟာတရုတ် sorry Arivia နဲ့မြန်မာနိုင်ငံသုံးနိုင်ငံတည်းကဖမ်းဆီးထားတာဖြစ်ပါတယ်စတုဒ္ဒအစိုးဆုံးနိုင်ငံကတော့အီရန်နိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ကဖမ်းဆီးထောင်ချခဲ့တဲ့စာရေးဆရာ26ယောက်ရှိပါတယ်အဲ့ဒီထဲမှာထင်ရှားတဲ့စာရေးဆရာမောင်တာချူတို့လိုစာရေးဆရာတွေပါဝင်တယ်လို့အမေရိကန်စာရေးဆရာများအသင်းကဖော်ပြထားပါတယ်အခုလိုနှစ်စဉ်အစီရင်ခံစာထုတ်ပြန်တာတွေအပြင်ဒီဖန်စီထိမ့်သိမ့်ခံထားရတဲ့စာရေးဆရာတွေလွတ်မြောက်ရေးအတွက်လဲအမေရိကန်စာရေးဆရာများအသင်းကကြိုးပမ်းဆောင်ရွက်တာတွေရှိပါတယ်။အစီရင်ခံစာရေးသားရမှာပါဝင်ခဲ့တဲ့အန်ဒီယန်နဲ့ညင်ဆိုင်ရတဲ့လွတ်လပ်စွာရေးသားဖော်ပြခွင့်အစီအစဉ်ရဲ့ညွှန်ကြားရေးမှူးကာရန်ခါလီခါကအခုလိုပြောပါတယ
်။ We do ongoing advocacy on the individual cases throughout the year so that could be
စာရေးဆရာတဦးချင်းရဲ့လုံခြုံမှုအတွက်တစ်နှစ်ပတ်လုံးစီယုံနှုတ်ဆော်တဲ့အစီအစဉ်တွေရှိပါတယ်။ဥပမာမြန်မာနိုင်ငံမှာဆိုရင်စာရေးဆရာမောင်တာချိုးတို့လိုစာရေးဆရာတွေအပါအဝင်အားလုံးအတွက်ကိုလှုပ်ဆောင်ပါတယ်။နောက်ပြီးအခုထုတ်ပြန်တဲ့အစီရင်ခံစာဟာလည်းအမေရိကန်အစိုးရအမေရိကန်နှုတ်တော်နဲ့နိုင်ငံခြားရေးဝန်ကြီးဌာနနဲ့တခြားကမ္ဘာအရရက်ကအစိုးရတွေစီကိုပို့ပေးတာပါ။ဒါအပြင်ကုလသမဂ္ဂလိုဖွဲ့စည်းကိုလည်းရောက်ပါတယ်။ဒီလိုပို့ပေးပြီးစာရေးဆရာတွေရင်ဆိုင်နေရတဲ့အခက်အခဲနဲ့ပြဿနာတွေကိုပိုသိရှိနားလည်လာစေပြီးတော့သက်ဆိုင်ရာအစိုးရဘက်ဖိအားပေးတာအန္တရာယ်နဲ့ရင်ဆိုင်နေရတဲ့စာရေးဆရာတွေကိုအန္တရာယ်ကနေလွတ်မြောက်အောင်တခြားနိုင်ငံတွေမှာခေလုံခွင့်ပေးတာမျိုးတွေကိုလုပ်ပါတယ
်မြန်မာနိုင်ငံမှာ2020ခုနှစ်ကဖမ်းဆီးထောင်ချခံခဲ့ရတဲ့စာရေးဆရာ10ဦးပဲရှိရာကနေစစ်တပ်ကအာဏာသိမ်းပြီး2021ခုနှစ်မှာ26ယောက်အထိတိုးသွားတာပါမြန်မာနိုင်ငံမှာတပိုင်းတစ်လျှောက်ဆေးအာဏာရှင်တွေရဲ့ဖမ်းဆီးမှုကိုစာရေးဆရာတွေခံခဲ့ရတာရှိသလိုဒီတစ်ခါမှာတော့အချိန်တိုအတွင်းဖမ်းဆီးခံရတဲ့စာရေးဆရာအရေးအတွက်အတော်များတာကြောင့်စိုးရိမ်ရတဲ့အခြေအနေဖြစ်တယ်လို့နိုင်ငံတကာစာရေးဆရာများအသင်းရဲ့အချင်းကြခံစာရေးဆရာများကော်မတီဥက္ကဋ္ဌစာရေးဆရာမမတ်တီရာစံချောင်းကအခုလိုပြောပါတယ်
တကယ်အခ
ခုနောက်ဆုံးတွေ့တွေ့ရတဲ့ဂိမ်းကနန်းတွေအရာဆိုလို့ရှိရင်တော့ခုကာလမှာအချိန်တိုတိုတွင်းများလာတယ်ပေါ့နော်ကျမတို့အရင်တုန်းကတော့အချိန်ကာလအရှည်ကြီးမှာပြန်ပေါင်းလိုက်မယ်ဆိုရင်အရေးအတွက်တခုတော့ရှိခဲ့တယ်ပေါ့နော်အခုကတော့ဒီအချိန်ကာလတစ်နှစ်ကျော်ကျော်ကာလမှာဒီအရေးအတွက်ကိုရောက်လာတယ်ဆိုတဲ့အခါကျတော့ဟိုစိုးရင်စရာအနေအထားလို့ပြောလို့ရတယ်သို့တော့တစ်ဖက်မှာကြည့်ရင်တော့စိုင်းရင်စရာတွေရဲ့ဒီတော်လန်ရေးပေါ်မှာပူပေါင်းဆောင်ရွက်မှုအရေးအတွက်ကလည်းအချိန်တိုတိုအတွင်းမှာများလာတယ်လို့ပြောလို့ရတာပေါ့နော်အဲမိုက်တမ်းမြောင်တို့လိုဆရာမောင်သားချိုးတို့လိုပေါ့နော်ဆရာတင်လင်းဦးတို့လိုစပြီးတော့အနာပိန်းကြီးဆိုကြဲဟိုဖန်စီခံရတဲ့စာရေးဆရာတွေလည်းရှိနေတယ်ပေါ့နော်မြန်မာနိုင်ငံရဲ့လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့စပြီးအနာပိန်းကြဲဟိုကတော်တော်လေးထိခိုက်ခံရတယ်လို့ပဲမြင်ပါတယ်
ဆရာမမတ်တီရာစံကြောင်ပြောဆိုသွားတာပါအမေရိကန်စာရေးဆရာများအသင်းအနေနဲ့လက်ရှိမြန်မာနိုင်ငံမှာဖမ်းဆီးထားတဲ့စာရေးဆရာတွေအားလုံးပြန်လွှတ်ပေးဖို့တောင်းဆိုကြောင်းနဲ့လက်ရှိမြန်မာပြည်တွင်းနဲ့ပြည်ပမှာရှိနေကြတဲ့စာရေးဆရာတွေစာရေးဆရာမတွေအားလုံးကလည်းမြန်မာပြည်မှာလွတ်လပ်စွာရေးသားဖော်ပြခွင့်အတွက်ဆက်လက်လှုံ့ဆော်ကြိုးပမ်းကြအောင်ပါပါလို့အစီအင်ကာစာထုတ်ပြန်ရမှာပါဝင်ခဲ့တဲ့ခရင်ခါလီခါကပြောဆိုခဲ့ပါတယ်
ကဘာပေါ်မှာမြန်မာနိုင်ငံဟာစာရေးဆရာတွေဖမ်းဆီးထောင်ချခံရတာတတိယအများဆုံးဖြစ်တဲ့အကြောင်းကိုဇော်မိုးကျော်ပြောပြသွားတာပါဆက်လက်ပြီးသတင်းပေးပို့ချက်တပုတ်ကိုလည်းကြားရပါမယ်ချင်းလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေနဲ့စုဖွဲ့ထားတဲ့ဂျားကာလချင်းမျိုးသားအတိုင်ပင်ကောင်စီ ICNCC ကချင်းပြည်ရင်နဲ့ချင်းလန်ချင်းပြည်ထောင်စုအစိုးရပေါ်ပေါက်လာရေးအတွက်အကောင့်ထဲပေါ်သွားမယ်လို့ဧပြီလ14ရက်နေ့ကသတင်းထုတ်ပြန်ပါတယ်ICNCC ရဲ့ထုတ်ပြန်ချက်ဟာဖက်ဒရယ်ပြည်ထောင်စုကိုဥတီတယ်လို့ချင်းကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်သူတို့ရည်ရွယ်ချက်အတိုင်းချင်းပြည်ထောင်စုအစိုးရပေါ်ပေါက်အောင်ဘယ်လိုလုပ်မှာလဲဆိုတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါခင်ဗျာ
2023ခုနှစ်မှာစစ်အာဏာသိမ်းပြီးနောက်ချင်းပြည်နယ်ထဲမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လက်နက်ကင်တိုက်ခိုက်မှုတွေရှိလာပြီးနောက်မှာချင်းလက်နက်ကင်အဖွဲ့တွေနိုင်ငံရေးပါတီတွေစုပေါင်းပြီးကြာကလာချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီ ICNCC ကိုဖွဲ့စည်းခဲ့ကြပါတယ်။ဖွဲ့စည်းမှုတစ်နှစ်ပြည့်အစည်းအဝေးလုပ်ခဲ့ပြီးချင်းပြည်တော်ဖော်ဆောင်ရေးအတွက်ဆုံးဖြတ်ခဲ့ကြတယ်လို့ ICNCC ရဲ့ပြောရေးဆိုခွင့်ရှိသူမိုင်းမိုင်ကပြောပါတယ
်။နိုင်ငံရေးအရာချင်းမျိုးသားဆင့်မှာလက်တွေ့အမြင့်ဆုံးဖြစ်တဲ့ ICNCC ရဲ့လှုပ်ဆောင်ချက်တွေကိုတင်ပြပေးချင်တာလည်းဖြစ်တယ်။နောက်အနာဂတ်မှာလည်းနိုင်ငံရေးအရာချင်းပြည်ထောင်ဒီထောင်ရေးချက်တွေကိုဖြတ်ပြီးတော့လှုပ်ဆောင်တော်မူရှိတယ်ဆိုတော့ကျွန်တော်ဖြတ်ပြချင်တာလည်းဖြစ်ပါတယ်။အဓိကကတော့ဒီချင်းမျိုးသားချင်းပြည်ထောင်တိဆောက်ရေးအတွက်ကိုကျွန်တော်တို့ all inclusive ဖြစ်တဲ့ process မျိုးကိုကျွန်တော်တို့ပေါ်ဆောင်တော်ဖို့ကြိုးစားနေတာဖြစ်တယ်။အဓိကအဖြစ်တော့ကျွန်တော်တို့ပြည်သူလူထုတရက်လုံးကလည်းထောက်ခံပေးတယ်။နောက်အခု solution လည်းဒီဒေါ်လာရင်းအားစုအရာစုဖွဲ့မှုစသဖြင့်အာအများကြီးရှိကြတဲ့ခါမှာဒီအတီးတီးတော့တော်လိုက်ရအစုတွေအလုံးတောင်းဆီးပြီးတော့မှပေါ်ဆောင်တဲ့ platform တခုနဲ့ process ကိုကျွန်တော်တို့ဖန်တီးသွားဖို့ကြိုးစားနေတာဖြစ်တယ်ပေါ့နော်။ဒါကလို့ဒီထောင်ရမယ်ဆိုတာကတော့တာဝန်ရတဲ့ stakeholder တွေအလုံးနဲ့ဇူရီကြီးနိုင်ငံနဲ့ဆက်ဖြစ်ချက်ပေါ်မှာပြီးကြည့်သွားမယ်ဖြစ်ပါလေ
။မကြမီကာလအတွင်းချင်းပရိန်ညင်နဲ့ချင်းလန်အစိုးရပေါ်ပေါက်လာနိုင်ရေးတို့အတွက်ဆက်ဆက်တက်ဆိုင်တဲ့အစုအဖွဲ့အတီးတီးနဲ့ပေါင်းစပ်ညှိနှိုင်းပြီးအကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့ဧပြီလ14ရက်နေ့နေ့စွဲနဲ့ ICNCC ကထုတ်ပြန်ကြေညာထားပါတယ်။ဂျာကာလာချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီရဲ့ထုတ်ပြန်ချက်ဟာဖက်ဒရယ်ပြည်ထောင်စုကိုဥတည်ထားတယ်လို့ကောင်စီအဖွဲ့မှပါဝင်တဲ့မင်းသက်ချင်းကာကွယ်ရေး CDF ပြန်ကြားရေးတာဝန်ခံဆလိုင်းရောမန်ကအခုလိုပြောပါတယ်
။အကုန်လုံးကတော့ဟိုနိုင်ငံရေးတည်ပြီးနေတာကတော့နိုင်ငံရေးချက်ချင်းချင်းတွေတိုက်တွန်းနေရတော့ဒီကြတဲ့ဥပဒေစိန်ကြီးရနဲ့ချက်တော်တော့က NLD ကြီးရတဲ့ချက်ကပုံစံမှာဖြစ်တယ်မှာမဟုတ်ဘူး။ Federal Citizenship ပေါ့နော်။ Federal မူပေါင်း Federal အခြေအနေတွေအများကြီးပါတဲ့နိုင်ငံရေးနဲ့ကြံစကြမှဖြစ်နေ။ဒီကြတာတစ်ခုကတော့ဒေါ်လာရေးအလွန်အမှားအကုန်လုံးကတော့ Federal ပုံစံပါတဲ့ဟာပဲတွားမှာတော့ဒေချာတယ်။ပဲလို့ဆက်ရဖြစ်နေတယ်ကိုချင်းပြည်တူနေအလုံးနေနဲ့လားနုနယ်စုချေခံမလားပထဝီဒေတာချေခံမလားဆိုတော့စောင့်ကြည့်ရမယ်လို့ထင်ပါတယ
်ချင်းပြည်နယ်မြို့နယ်အားလုံးလိုမှာစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လက်နက်ကိုင်တိုက်ခိုက်မှုတွေရှိနေကြပါတယ်ຫນွေဦးတော်လိုင်းရင်းနဲ့အတူချင်းလူငယ်တွေအမျိုးသားရေးအခမ်းကဏ္ဍမှာပို့ပြီးတက်ကြွလာကြတယ်လို့ဂျာကာလာချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီအဖွဲ့မှပါဝင်တဲ့ချင်းလူအခွင့်အရေးအဖွဲ့ရဲ့ဒုတိယအမှုဆောင်ဒါရိုက်တာစာအုပ်ကလင်ကပြောပါတယ်
ကိုအဓိကဒီဥတော်လမ်းမျိုးကိုဥဆောင်နေတဲ့လူကြီးကလူငယ်တွေပဲဖြစ်ပါတယ်အဲဒီလူငယ်တွေကစစ်တပ်အနာပြမသိခြင်းကြေးလာနေဆက်ပြီးတော့နိုင်ငံကြီးလူ့ကြမှုတွေကိုရှိလာကြတယ်အဲဒီ NLD USDP အချင်းရတဲ့ဖက်မှာတို့လူချင်းတဲ့အတိုင်းတာချီအမျိုးသားကုလီမရောက်ခဲ့တာရှိတယ်လို့အဲဒီလိုမျိုးလက်ချက်အတိုင်းပြမပေါ်လာခဲ့တဲ့အရာကြီးလည်းများရှိတယ်အဲ့ဒါတော့မလို့ပဲခုနကပြည်သူလိုင်းကြီးလည်းတို့ကပို့ပြီးတော့အမျိုးသားကြီးစိတ်ကဒီဖက်တာလာလာကိုကျွန်တော်တွေ့ရတယ်
မြန်မာတမိုင်းမှာလွတ်လပ်ရေးရပြီးနောက်ပိုင်းဦးနှုအစိုးရလက်ထက်မှာပြည်내နဲ့အတိုင်းတွေခွဲပေးချိန်တုန်းကချင်းနိုင်ငံရေးတမားတချို့ကချင်းပြည်နယ်အဖြစ်သတ်မှတ်တာကိုလက်မခံခဲ့ကြပါဘူး။အဲဒီလိုအခြေအနေကနဲ့ချင်းပြည်ညင်နဲ့ချင်းပြည်တော်အစိုးရပေါ်ပေါက်လာနိုင်ရေးအတွက်ဥတည်ဆောင်ရွက်လာတဲ့အပေါ်စာအုပ်ကလင်ကအခုလိုဆက်ပြောပါဗျာ။
ကျွန်တော်ချင်းနိုင်ငံရေးတမားတချို့က independence ရခါစားတုန်းကအမျိုးမျိုးနိုင်ငံရေးအသိဉာဏ်စိတ်မရှိချင်တာပဲဖြစ်နိုင်တယ်။ဒါမျိုးလိုအခုချိန်မှာ solution ကျွန်တော်တို့ set မမတ်ကြတဲ့ဒီချင်းနဲ့လူချင်းတဲ့အကြောင်းကျွန်တော်တို့တောင်းဆိုပြီးတော့ကျွန်တော်ပြသနာချင်တာဖြစ်တယ်ဒီကေရာဆိုလို့ရှိရင်နေဝင်အနာမသိခင်ကြည်ရနေချင်းကြီးကစက်တော့ပြထောင်ချက်ရှိရောပြထောင်ချက်တဲ့လို့ပြထောင်ချက်လို့နေဝင်အနာသိမ့်တာနဲ့ကျွန်တော်တို့ချင်းတော်ပိုင်းကြီးကလည်းပေါ်ပေါ်လာခဲ့ပြုတ်ချင်တာစက်တော့အနာပြန်သိမ့်တဲ့ချိန်မှာလည်းကျွန်တော်တို့စက်တော့လမ်းကြောင်းကိုဥတည်ပြီးတော့တော်ပိုင်းကြီးပြန်မရှိမရတာဖြစ်တယ်
ICNCC ရဲ့ရည်မှန်းချက်ဖြစ်တဲ့ချင်းပြည်တော်တိဆောက်ရေးရည်မှန်းချက်အကောင့်ထဲဖော်ဆောင်ရေးဖြစ်မဖြစ်ဆိုတာကိုတော့ပြောဖို့စိုးသေးတယ်လို့တခြားချင်းတပ်ပေါင်းစုအဖွဲ့တစ်ခုဖြစ်တဲ့ချင်းဒေသကာကွယ်ရေးလက်နက်ကိုင်အဖွဲ့များပူးပေါင်းကော်မတီချင်းလန် Joint Defense Committee CJDC တာဝန်ရှိသူကပြောပါရယ်ချင်းမျိုးသားအတိုင်းမင်းငံကောင်စီအဖွဲ့တွေမှာချင်းမျိုးသားတပ်ဦး CNF 2020ခုနှစ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေဒေသအသီးသီးကချင်းကာကွယ်ရေးလက်နက်ကိုင်အင်အားစုတွေမျိုးဥတော်လိုင်းမှာပါဝင်ခဲ့တဲ့တပိတ်ကိုစလဲရီ CDM ကိုစလဲရီအမျိုးသမီးကိုစလဲရီပါဝင်ပါတယ် ICNCC ထုတ်ပြန်ချက်မှာစစ်အာဏာရှင်စနစ်ချုပ်ငြင်းရေး Federal Democracy ပြည်ထောင်စုပေါ်ထွန်းရေးနဲ့ချင်းပြည်တော်တည်ဆောက်ရေးဆိုတဲ့ညီမန်းချက်တွေပါဝင်ပါတယ်ခင်ဗျာ
ကိုရဲမုံပြောပြသွားတာပါအခုဆက်လက်ပြီးနောက်ထပ်သတင်းပေးပို့ချက်တစ်ပုဒ်မှာတော့မြန်မာနိုင်ငံသား20ကျော်ဟာတကြံကာလမှာထိုင်းမြန်မာနယ်စပ်ကိုဖျက်ချော်ပြီးမလေးရှားနိုင်ငံကိုဝင်ရောက်ဖို့ကြိုးစားတဲ့အတွက်ထိုင်းမလေးရှားနယ်စပ်ဆုံရဆုံခလာပြည်နယ်မှာဖမ်းဆီးခံရပါတယ်။တကြံကာလလုံခြုံရေးတွေအားနည်းနိုင်တယ်လို့ယူဆပြီးတရားမဝင်ဝင်ရောက်လာတဲ့မြန်မာတွေဖမ်းဆီးခံရတဲ့အကြောင်းသတင်းကို VOA သတင်းတောက်မအေးမာကထိုင်းမြန်မာနယ်စပ်ကနေအခုလိုပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်ပရာချုခီရီကန်ပြည်နယ်ကနေတဆင့်မလေးရှားနိုင်ငံကိုသွားဖို့အတွက်ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်ရဲ့ကိုရောက်ရှိနေတဲ့မြန်မာ22ဦးကိုတကြံကာလမှာဖမ်းမိခဲ့တာပါ။သူတို့ဟာမြန်မာနိုင်ငံရန်ကုန်မြို့မွန်ပြည်နယ်မော်လမြိုင်၊ပြည်ပြည်နယ်မြောက်ရီမြို့ကနေလာရောက်ကြသူတွေဖြစ်ပြီးထိုင်းမြန်မာနယ်စပ်ကနေထိုင်းမလေးနယ်စပ်ကိုရောက်ပြီးမှအဖမ်းခံရတာဖြစ်ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါရစေ။
သူကထိုင်းနဲ့မလေးရှားနယ်စပ်ဆောက်ခလာပြည်နယ်မှာဒီတရဆတုံးရည်လေးတို့ကအဲဒီဆောက်ခလာပြည်နယ်မှာရှိတဲ့ Red Fort နယ်မြေအပိုင်ထဲမှာထိုင်းကာလမတယောက်နဲ့သူအဲ့ဒီတရားမဝင်မှာ20ယောက်ပေါ့ဗျာယောက်ျားလေး18ယောက်နဲ့မိန်းကလေး3ယောက်စားဆံနေရတာဖြစ်ပါတယ်အဲ့ဒီကြာကာလမှာဒီဧပြီလ23ရက်မဟာကြံအကျိုးလေးမှာဖြစ်တာပေါ့ဘယ်ထိုင်းနယ်စပ်ကဝင်လာတော့ထိုင်းနယ်ကနေလိုက်တိုင်းဒီပါကြီးရဲ့ဇက်ဖြစ်တဲ့ပလာကျုပ်ခီခံပြည်နယ်တဲ့ဟိုသူအရင်ဆုံးဝင်လာတယ်အဲ့ကနေတဆင်သူတို့မလေးရှားနိုင်ငံကြီးကြောက်ဘူးသူကတော့အဲ့လိုကြိုးစားနေဆောက်ဖလာပြည်နယ်လက်မှာဖန်ဆန်းရတာပေါ့
မလေးရှားနိုင်ငံကိုကြွားဖို့အတွက်ပွဲစားကိုဗတ်ငွေ4000ရှိပေးရမှာဖြစ်ပြီးလောလောဆယ်ဗတ်ငွေ2000ရှိပေးပြီလို့လည်းဆိုပါရယ်ကျန်ငွေတွေကိုတော့မလေးရှားနိုင်ငံကိုရောက်မှပေးရမယ်လို့လည်းဆိုပါရယ်တကြံကာလမှာလုံခြုံရေးအားနည်းလို့ယူဆပြီးထိုင်းမြန်မာနယ်စပ်တွေကလည်းဆင့်တရားမဝင်ရောက်လာသူတွေနေစဉ်ရှိနေတယ်လို့ထိုင်းမြန်မာနယ်စပ်မဲဆောက်ဖက်မှာလည်းနေစဉ်မြန်မာစေကနန်းလောက်ဖမ်းဆီးခံရတယ်လို့ဒီဦးမိုးကျော်ကပြောပါတယ်
။တကြံကာလမှာနေစပ်ဒေသအစီအစီမှာထိုင်းနိုင်ငံနဲ့တရားမဝင်ရောက်တဲ့လူတွေဆိုတော့မဲဆောက်သူတွေတစ်နေ့တစ်နေ့ဆေးရောက်လောက်ကြာဖမ်းထားပါတယ်။ဒီအဆောက်အအုံတွေကြားရတယ်လွတ်မဲ့ဆင့်ပြီးတော့စွန့်စားပြီးတော့ဒီထိုင်းနေတဲ့ဝင်လာကြတဲ့လူတွေတစ်နေ့ဆေးရောက်ဝင်ကြတော့ထိုင်းနိုင်ငံလူနေကြောက်တဲ့ဒိန်ထုတ်ပြန်ချက်ဒီမှာလေကျွန်တော်သိနေရပါတယ်
။ထိုင်းမြန်မာနယ်စပ်တွေကနေဝင်ရောက်လာတဲ့အထောက်ထားမဲ့မြန်မာ600ကျော်လောက်ဧပြီလကနေဧပြီလ14ရက်နေ့ထိအဆန်းခံလာရပါတယ်။ထ ထိုင်းနိုင်ငံမှာနေသက်တွေကနေသိရင်မြန်မာတွေအစုလိုက်အစုံနဲ့ငြိမ်းရောက်လာနေတဲ့အတွက်ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါထိ
တကြံပွဲတော်ကာလမန္တလေးမြို့မှာစစ်ကောင်စီကစီစဉ်တဲ့ကျုံးပတ်လေရေကစားမန်းနက်ကလွဲလို့တခြားမန်းနက်တွေမရှိသလောက်နေပါနေတယ်လို့စစ်ကောင်စီရုံးစိုက်တဲ့နေပြည်တော်မှာလည်းမန်းနက်ကြီးနှစ်ခုပဲရှိပြီးရေကစားသူကအတော်လေးနေပါတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်။ကိုဗစ်ကပ်ရောဂါအန္တရာယ်တော်တော်လေးကြာဆင်းသွားတဲ့မြန်မာနိုင်ငံမှာ ုံရေးတင်းကျပ်ထားပြီးတာမန်ပြည်သူတွေကြားရှိပက်ကစားတာမျိုးမရှိသလောက်ဖြစ်နေတယ်လို့မန္တလေးမြို့ကန်ဦးတန်ကပြောပါတယ
်။မန္တလေးကတော့အများကြီးလေအများကြီးတော့ဟိုဘက်ကျုံးနေအပြင်ပေါ့လိုင်းမအဲ့ဒီကဘူးမှမဝင်လို့မရဘူးပိတ်ထားအပြင်မှာတော့ဘာမှမရှိဘူး။ဘာပါလဲအကုန်ပိတ်ထားဟိုစစ်စေးရတဲ့ဒါအကျန်တော့အဲ့ဒီကိုစိတ်မသွားကြတာလေ။
အရင်ပုံမှန်ဆိုရင်မန္တလေးတကြံဟာဖြောပြေးအစီအစဉ်မျိုးစုံရှိတဲ့ရေကစားမန္တလေးတွေရေပက်ကန်ထွက်သူတွေအလှပြရင်နေနဲ့မိုးလင်းမိုးချုပ်တိတ်ကိုစီကားခဲ့တာပါဒီနှစ်တော့လူသူကင်းမဲ့ပြီး6တွေ့နေတယ်လို့ဒေသခံတူကပြောပါတယ
်ဒီတကြံဆိုအကျုံးမိမှာတိုးလို့မရလို့လမ်း6တကြံတော့လုပ်ပေးရတာကားတွေတိုးနေရညလည်းသူကဖြောပြေးရင်းနဲ့မိုးလင်းမယ်လေ
အခုလိုမန္တလေးမြို့မှာ6ကန့်နေတယ်လို့စစ်ကောင်စီအခြေစိုက်တဲ့နေပြည်တော်မှာမြို့တော်ဝန်မန္တပ်အပါအဝင်ရေကစားမန္တပ်နှစ်ခုသာရှိတယ်လို့ဒေသခံတွေကပြောပါတယ်မြို့တော်ဝန်မန္တပ်မှာဖြောပြေးရေးအစီအစဉ်တွေရှိပေမဲ့ရေကစားဖို့လာရောက်သူတိတ်ပြီးမတွေ့ရဘူးလို့မျက်မြင်တူဦးကလည်းပြောပါတယ
်နေပြည်တော်မန္တပ်ကနှစ်မတ်တည်းရှိတယ်ခမ်းမရှိရဲဟိုဦးသိန်းစိန်သဘောကဟိုထဲထောင်နားမှာလေလူကတော့ရမ်းရောမသိဘောနေနေပါပါပေါ့ခင်ဗျာဒီချိုးခင်းရလဲရောပြတာသူ့ရောက်ပတ်သူထောက်တာပေါ့
မန္တလေးတိုင်းနဲ့ကပ်နေတဲ့စကိုင်းတိုင်းမကွေးတိုင်းမှာရောအချာချင်းကရားကရင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေသလိုအညာဒေသအကျေးရွာအတော်များများကိုစစ်ကောင်စီကနေမြေရှင်းလင်းပြီးမိရှုတာတွေလုပ်နေတဲ့အတွက်ကြံကာလပြောပွဲရှင်ပွဲမလုပ်ကြဖို့ဆရာနာရှင်စန့်ကျင်သူတွေကစော်ဩထားပါတယ်ပုံမှန်ဆိုရင်ကြံရေပက်မန္တပ်တွေရေပက်ကန်ထွက်သူတွေနဲ့စီကားနေတတ်တဲ့ရန်ကုန်မြို့မှာဆိုရင်လဲမြို့တော်ဝန်မန္တပ်နဲ့တချို့ရက်ွက်အုပ်ချုပ်ရေးအဖွဲ့ကစီစဉ်တဲ့တကြံမန်းတက်တွေကလွဲလို့တကြံအကြနေမှာလူရောကားတွေပါအသွာလာမရှိသလောက်အတော်၆ကန့်နေပါလေစူးလီနာကမြို့တော်ဝန်မန်းတက်တဝိုက်လုံညုံကြီးတင်းကျပ်ထားတာကိုဖြေလျှော့လိုက်တဲ့အတွက်ရေကစားသူအနေငယ်တွေးရတယ်လို့ရန်ကုန်မြို့ကမျက်မြင်တူကပြောပါတယ
်စစ်ဆေးတာနဲ့လျှော့လိုက်လို့လားမသိဘူးအနေတော့လူမနေရတဲ့ပုံများတယ်ဒါပေမဲ့ဒီနားတဝိုက်ကလူတွေတော့မဟုတ်ဘူးဗျဒီနားလူတွေကဗျာသူတို့လုပ်တဲ့တကြံမှလည်းမလုပ်ချင်ဘူးဘုံဘောင်ကလည်းကြောက်ရယ်ဗျာတကြံဆိုတာပြောမှတည
်ရန်ကုန်မြို့ရဲ့တက်ဆိုင်ရာမြို့နယ်ရက်ွက်အုပ်ချုပ်ရေးအဖွဲ့တွေရဲ့အစီအစဉ်နဲ့လှုပ်ထားတဲ့မန်တက်ဒီမှာလည်းရေပက်ကန်ထွက်သူတွေမရှိသလောက်၆ကန့်နေပါတယ်ရန်ကုန်ပဇွန်တော်မြို့နယ်မှာဆိုရင်လမ်းမတွေပေါ်သွားလာသူတော်မရှိဘူးလို့ရေကြော်မှနေထိုင်သူတဦးကပြောပါတယ်ရေကြော်နားက YNBA အဆောက်အုံမှာဗိုလ်ထုနေညကပေါက်ကွဲမှုဖြစ်ခဲ့ပြီးနေအိမ်တချို့ထိခိုက်ပျက်စီးမှုရှိခဲ့တယ်လို့မျက်မြင်တွေကပြောပါတယ်ကြံအကြနေ့အလုံးမျိုးနယ်မှာပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့တယ်လို့ကန္နာလန်နဲ့ကွင်းချောင်းနန်းတော့ကမြမစီဝါရေးဗန်နာမှာပေါက်ကွဲမှုတစ်ခုနဲ့အဲ့ဒီနဲ့တိတ်မဝေးတဲ့နေရာတစ်ခုမှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့တယ်လို့မျက်မြင်တူဦးက VOA ကိုပြောပါတယ်တကြံကာလရန်ကုန်မြို့မှာပေါက်ကွဲတိုက်ခတ်မဲ့သူတချို့ကိုဖမ်းဆီးရမိထားတယ်လို့စစ်ကောင်စီက AB73 ရဲ့နေ့ကသတင်းထုတ်ပြန်ထားပါတယ်ရန်ကုန်အင်းအားလမ်းမှာလည်းဘာမှန်းတမ်းမတွေ့ရဘူးလို့အရင်တုန်းကကိုပိုင်မန္တထိုးခဲ့ဘူးသူတူဦးကလည်းပြောပါတယ်
ခုချိန်ရပါတဲ့စောက်ခွင့်ကတကယ်ပြန်ပြောရဲ့အရန်လွယ်တယ်။မစောက်ချင်တာကိုကစောက်ပြန်ရင်လည်းဒလန်လို့ပြောခံရမယ်။ကိုရင်းနဲ့ဒီလူတွေနဲ့ဘာပတ်သက်မှုမှမရှိလဲ။အဲ့လိုထင်ခံရမှာ။ဘသူမှတော့ဒီကာလကြီးမှာပြောမနေဘူးလေ။အဲ့တော့အမအောင်ခက်ရှင်ရှင်ပဲ။ဘလို့ဖြစ်တော့ဘူး။အိမ်ပါပဲတငယ်ချင်းတွေခေါ်ပြီးတော့မဟုတ်လို့စားရရေလောင်းတယ
်။ရန်ကုန်မြို့နေရအများစုဟာဒကြံကာလလို့မပြောနိုင်တော့အောင်၆ကန့်နေတယ်လို့မြို့ကန်အတော်များများကပြောပါတယ်။တချို့ကတော့ဒကြံကာလာတွင်ငပလီချောင်းသာရခိုင်ဒေသဘက်အပန်းပြေခီထွက်ကြပါတယ်ပြည်သူအများစုကတော့လက်ရှိနိုင်ငံရေးအခြေအနေတွေကြောင့်ဒီနေ့ဒကြံအချိန်ကာလကိုတိတ်တိတ်ဆိတ်ဆိတ်ပဲဖြတ်တန်းနေကြတယ်လို့ပြောပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြတဲ့ဒကြံသတင်းဖြစ်ပါတယ်
VOA American တန်ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
။ VOA American ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းဒုတိယပိုင်းကိုတင်ဆက်မှာဖြစ်ပြီးတော့အဲ့ဒီမှာဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်၊ကျမ်းမာရေးကဏ္ဍနဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ကြရမှာပါ။အရင်ဆုံးတော့ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကိုကန့်စစ်ဘရင်လို့ကြော်ကြားတဲ့ဥဖုံကြားရှင်မရှိတော့ပေမဲ့ကိုကန့်စစ်မီးဟာတောက်လောင်နေစေဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ခင်ဗျာ
။ကိုကန့်ဒေတာခေါင်းဆောင်ဥဖုံကြားရှင်ဖေဖော်ဝါရီလ16ရက်နေ့ကကွယ်လွန်သွားပြီမဲ့ဇာပနာအခမ်းအနားကိုမတ်လ29ရက်နေ့ကြာမှကျင်းပပါတယ်အသက်60နှစ်မှကွယ်လွန်တဲ့ကိုကန့်ခေါင်းဆောင်ရဲ့ဇာပနာကိုမိုင်းလားမှာအကြီးအကျယ်3ရက်ကျင်းပပါတယ်တရုတ်ကိုယ်စားလှယ်ထိုင်းမိတ်ဆွေတိုင်းရင်းသားခေါင်းဆောင်တွေနဲ့အေပိယိတာ3000ကျော်တက်ရောက်ကြောင်းသိရပါတယ်စစ်အင်အားကောင်းတဲ့မြောက်ပိုင်းမဟာမိတ်ရဲ့အရှင်ဟွာကိုစစ်ကောင်စီအပါအဝင်လက်နက်ကိုင်အဖွဲ့အစည်းမျိုးစုံကအသိအမှတ်ပြုတဲ့သဘောဖြစ်နေပါတယ်။ပြည်တွင်းပြည်ပစာနယ်ဇင်းတွေကလည်းဥဖုံကြားရှင်အကြောင်းကိုဖော်ပြကြပါတယ်။ကိုကန့်စစ်ဘရင်ဖြစ်တယ်လို့ရန်ကုန်ထုတ်တရုတ်ဘာသာသတင်းစာကဆိုပါတယ်။ဗမာစစ်ဘရင်ဟောင်းအသက်62နှစ်အရွယ်ဦးနေဝင်း2000မှာကွယ်လွန်တော့မြမစာနယ်ဇင်းတွေမှာသတင်းမဖော်ပြပါဘူး။ငွေပေးရင်ထည့်လို့ရတဲ့နိုင်ရေးကြော်ညာကူတာအစိုးရသတင်းစာတွေမှာတွေ့ရပါတယ်နောက်လိုက်တွေအများကြီးရှိပေမဲ့အတုပမသွားဖို့လှုပ်ဆော်တာကြောင့်တက်ရောက်သူ30ပဲရှိကြောင်းသိရပါတယ်ကွယ်လွန်သူကိုအကဲဖြတ်သူဟာကြံရစ်တဲ့နောင်လာနောက်သားတွေတာဖြစ်ပါတယ
်ဥဖုံကြားရှင်ဟာလက်နက်ကင်လှုပ်ရှားမှုရဲ့အတက်အကျတွေကိုဖြတ်သန်းခဲ့သူဖြစ်ပါတယ်ဗမာတပ်မတော်နဲ့ကိုကန့်တပ်တွင်ပုံကန်သူတွေပူးတွဲတိုက်ခိုက်လို့ကိုကန့်ကထွက်ခွာရတဲ့2009ခုနှစ်မှာတရုတ်သူတွေသည်လူရန်ကဥပုံကြားရှင်ကိုတွေ့ဆုံမေးမြန်းပါတယ်။သူ့ဘဝမှာအတက်၈ခုနဲ့အကျ9ခုကိုရင်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်။အတက်အကျအလုံးဟာကိုကန့်အရေးနဲ့ဆိုင်ပါတယ်။နဝဒစစ်အစိုးရနဲ့ဆက်ဆံရေးအစဉ်ပြေတာကိုအတက်၈မျိုးထဲမှာထည့်သွင်းထားပါတယ်။တိုင်းသားလက်နက်ကင်တွေစီးလုံးညီညွတ်မှုမရှိလို့စစ်အစိုးရနဲ့ရေရှည်ငင်းညမ်းရေးမလုပ်နိုင်တာလို့ဆိုပါတယ်။ဒါပေမဲ့ကိုကန့်တပ်ဖွဲ့မှာစီးလုံးညီညွတ်မှုမရှိလို့စီအစိုးရဘက်ပါသွားသူတွေရှိတဲ့အတွက်ဥဖုံကြားရှင်အဖွဲ့ကြာဆုံးရတာကိုတော့လူရန်ကမဖော်ပြထားပါဘူ
းဥဖုံကြားရှင်ကွယ်လွန်လို့ဝန်ထဲကြောင့်စစ်ကောင်းဆောင်နဲ့နိုင်ငံရေးကောင်းဆောင်တွေကတဝင်းလွာပေးပို့တာဟာကိုကန့်စစ်ဘရင်ရဲ့ဩဇာအရှင်အဝါကိုပြသရာရောက်တယ်လို့အမေရိကန်ငြိမ်းချမ်းရေးသုတေသနဌာန USIP ညွှန်ကြားရေးမှူးဂျေဆင်တာဝါကဆိုပါတယ်ဇာပနာခါနာဟာစစ်ကောင်စီစန့်ကျင်တဲ့စစ်ကောင်ဆောင်တွေစုဝေးတဲ့နေရာလေးဖြစ်သွားပါတယ်။စစ်အစိုးရတွေဟာဥပုံကြားရှင်မှာတရုတ်ကျောထောင်နောက်ခံရှိတာကိုဝါဒပြန်တိုက်ခိုက်ပြီးဗမာလူထုကိုစီယုံသိမ်းသွင်းလေရှိတယ်လို့ထိုင်ဝမ်နိုင်ငံစွန့်ရဲစင်တက်ကတူပမောက်ကဆိုင်မွန်ရှန်းကပြောဆိုတာကိုနီကေအေရှားစာဆောင်မှာဖော်ပြပါတယ်။မူရင်းစင်းနဲ့ရမုံဝေရှာသူအဖြစ်နာမည်ဆိုးထွက်ခဲ့တဲ့ဥဖုံကြားရှင်ကိုရိုသေလေးစားတဲ့တိုင်းရင်းသားခေါင်းဆောင်တွေလည်းရှိပါသေး
။တပ်သား26ယောက်နဲ့တနတ်တလက်သာရှိတဲ့ရခိုင်တပ်ကိုပထမဦးဆုံးလက်နက်ထောက်ပံ့သူဟာဥဖုံကြားရှင်ဖြစ်ကြောင်းဇာပနအခမ်းအနားတက်ရောက်လာတဲ့အေးအေးရခိုင်တပ်စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြနိုင်ကပြောပါတယ်။ဥဖုံကြားရှင်ပေးတဲ့တနတ်အလက်တရာနဲ့RPG နှစ်လက်ကိုကင်ပြီးရခိုင်ပြည်နယ်ကိုထိုးပေါက်ဝင်ရောက်လာနိုင်တာဟာရခိုင်တော်လှန်ရေးမှာအလွန်အရေးပါတဲ့ဖြစ်ရပ်ပဲလို့သူကပြောပါတယ်။သူတို့အုပ်စုဟာဥဖုံကြားရှင်ရဲ့ကူညီမှုကြောင့်အင်အားထောင်ပေါင်းချီရှိတဲ့ရခိုင်တပ်တော်အဖြစ်အသွင်ပြောင်းနိုင်တာဖြစ်တယ်လို့ ကိုကန်ခေါင်းဆောင်တွေပါဝင်တဲ့အခမ်းအနားကြီးမားတာကိုဗိုလ်ချုပ်ထွန်းမြတ်နိုင်ကမှတ်တမ်းတင်ပြောကြားသွားပါတယ်။နေမြေအလွန်ဝေးကွာပေမဲ့ကိုကန်ရဲ့ရခိုင်တပ်တော်တို့မှာနှဆိုင်တဲ့ဆက်ဆံရေးရှိတာကိုပြကျင်လို့ဇာပနအခမ်းအနားကိုတက်ရောက်လာတာလို့ဆိုပါတယ
်။တိုင်းနာစီလုံးရဲကိုတံပိုးထားတဲ့ဥပုံချာရှင်ဟာသူ့ဇာတိမီကိုကန်ဒေသမှာတောင်းစီလုံးညီညီအောင်မလုပ်နိုင်တာတွေ့ရပါတယ်။ဘခပလက်အောက်ကထွက်ပြီး1989မှာကိုကန်တပ်ဖွဲ့လို့လူသိများတဲ့မြန်မာအမျိုးသားဒီမိုကရက်တစ်တပ်မတော် MNDAA ကိုတီထောင်လိုက်ပြီးမဲ့တပ်ထဲမှာအကွဲအပြဲဖြစ်တဲ့ဒဏ်ကိုအခုတည်းကခံနေရတုံးပါ1992တပ်တွင်းပဋိပက္ခမှာရမိုးလျံအနိုင်ရလူဥပုံချရှင်ကိုကန်ကခဏထွက်ခွာရပါတယ်ပိုင်ဆောင်ရှင်ရဲ့ကူညီမှုကြောင့် 1994 မှာဥပုံချရှင်ကိုကန်ကိုပြန်လည်ဝင်ရောက်နိုင်ပါတယ်2009ရောက်တော့စေစိုးကပေ6စင်ကိုစီယုံသိမ့်သွင်းပြီးကိုကန်တက်ကိုတိုက်ထုတ်ပါတယ်ဥပုံချရှင်ဟာတမက်ဖြစ်သူဦးဆိုင်မင်းထိန်းချုပ်တဲ့မိုင်းလန်းမှာခိုးလုံပြီးအနားယူတော့ပါတယ်ဒါပေမဲ့တားဖြစ်သူဦးဆောင်တဲ့ကိုကန်တက်ဖွဲ့ဟာ2015မှာအလုံးအင်းနဲ့ဝင်ရောက်တိုက်ခိုက်ပြီးကိုကန်ဒေသမြောက်ဖက်စွန်းမှာခြေကုပ်ပြန်လည်ရရှိဖို့ကြိုးပမ်းပါတယ်ဒါပေမဲ့ပေဆောက်ချိန်နဲ့စီဆိုးရပူးတွဲတီထောင်တဲ့ကိုကနေကြဆောင်တက်ဟာလောက်ကင်မှာအခြေဆိုင်တာမှုဥပုံချရှင်ရဲ့နောက်လိုက်တွေးဟာနေစမှာစကန်းချနိုင်မှုကျိုးပန်းနေရစေဖြစ်ပုံရပါတယ်ခင်ဗျာ
ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုမတင်ဆက်ခင်မှာအခုဆက်ပြီးကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာအသင်စာအသားလုံးအသားချောင်းတချို့တားမြစ်ထားတဲ့အကြောင်းပြောပြထားပါတယ်။မစားသုံးတဲ့ဒီအသားလုံးအသားလုံးအသားချောင်းတွေကိုကျမ်းမာရေးဝန်ကြီးဌာနအစားတောက်နဲ့စေဝါကုတ်ကရေးဦးစီးဌာနကထုတ်ပြန်လိုက်တာဟာအထူးသတိပြုစရာပါလို့အစားအာဟာရပညာရှင်တွေကဆိုပါတယ်။ကျမရေးထိကိုက်နိုင်တဲ့ထပ်ဖြစ်ပစ္စည်းတွေပုံမှန်ထက်ပိုသုံးထားတာကိုစစ်ဆေးတွေးရှိတာရာရန်ဘိုက်နာခေါင်းကိုက်တာတွေအပြင်ရေရှည်မှာလည်းကိုတွင်းအင်္ကာတွေထိကိုက်နိုင်တာအကြောင်းလို့ထုတ်ပြန်ထားပါတယ်ဘယ်လိုသတိပြုစရာတွေပါလဲဒီအကြောင်းနယူးယောက်မြို့ကော်နက်တက်သူကနိုင်ငံတကာအစာအာဟာရပါမောက်ခဒေါက်တာခင်မာချိုကိုကိုဝင်းမင်းကမေးမြန်းထားတာနားဆင်ကြပါခင်ဗျာ
โอเคปมพะดร.ขิมาจูครับเนี่ยเราမြန်မာနိုင်ငံမှာအများပိုပိုစားလာကြတယ်ဒီအသင့်လုံးအစာတွေကတခုဖြစ်တဲ့အစာချောင်းအစာလုံးတချို့ကကျန်းမာရေးအတွက်အန္တရာယ်ရှိလို့ကျန်းမာရေးမစားသင့်ကြောင်းဆိုပြီးတော့အစာတောက်နဲ့ဆေးဝါးကုတ်ကဲဌာန FDA ကမကြာခင်ကပဲထုတ်ပြန်ခဲ့တာမို့အဲ့ဒီအတွက်အရေးကြီးဆုံးဆိုရင်ဆင်မပါစပြောခြင်းလဲ
ဒီကျမကြီးဒီအစားအသောက်ကုကဲမှုဦးစီးဌာန FDA ပေါ့နော်ဒီမကြသေးခင်ပြီးခဲ့တဲ့မတ်လကထုတ်လိုက်တဲ့ဒီသူတို့ရွေးချယ်စစ်ဆေးလို့ရရှိတဲ့တွေ့ရှိတဲ့အဖြေအရပေါ့နော်အစားအသောက်18မျိုးမှာဒီကျမကြီးလည်းမငြင်းညွတ်တဲ့အကြောင်းအရာတွေသူတို့တွေ့ရှိရတယ်လို့သူတို့ဒါတင်ထုတ်ပြန်ထားတယ်ပေါ့အဲ့တော့ဒါကတကယ်သတိပေးသင့်တဲ့အကြောင်းအရာလေးဖြစ်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကအာဟာရပမောက္ခလေးဆိုတော့ဒီအမြဲတမ်းအစားအသောက်နဲ့ပတ်သက်ရင်အသေးစိတ်လေးတစ်ခုကအစားကျွန်တော်တို့ကအမြဲတမ်းတစ်ခုခုတွေ့ရှိပြီးဆိုရင်ချက်ချင်းယူပြီးတော့ action ယူတဲ့ research လုပ်တယ်ပြီးရင်ပြည်သူကိုပညာပေးတယ်ပေါ့နော်အဲ့တော့ဒါလေးကအများကြီးတည်းရမှာဒါတစ်ခုပေါ့ဘာဖြစ်လို့လဲဆိုတော့ကျမတို့မြန်မာပြည်မှာကအခုဆိုလို့ရှိရင်ပြောင်းလဲလာတဲ့ဒီ lifestyle ရအသင့်စားသုံးတဲ့ပစ္စည်းတွေကိုတိတ်ပြီးတော့လွယ်လွယ်ကူကူဝယ်စားကြတယ်။ငြင်းငြင်းဆုံးဖြတ်လိုက်ကြတယ်ဒါတွေကိုဝယ်စားဖို့အတွက်အထူးသဖြင့်အသက်အလက်ပိုင်းအရွယ်မှာရှိတဲ့လူငယ်တွေပေါ့ဒီအသက်18နှစ်အထက်ရှိတဲ့အရွယ်တွေနဲ့ဒီအသက်30လူလက်ပိုင်းကျမှရှိတဲ့အရွယ်တွေကသူတို့ရဲ့အချိန်မျိုးတခြားနေရာမှာအချိန်ပေးကျင်တဲ့အခါကျတော့ပုံမှန်လူကြီးတွေတို့ဈေးသွားပြီးတော့ချက်ပြုတ်စားတော့တယ်ဆိုတာကိုအဲ့အချိန်ကိုလျှော့ပြီးတော့အသင့်ရတဲ့ပစ္စည်းတွေဝယ်စားကြတာကနံပါတ်1ဖြစ်ရခြင်းအကြောင်းအရာတစ်ခုဖြစ်သွားတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့အခုဒီအသားလုံးအသားချောင်းပြင်ပေါ့နော်နောက်ထပ်ရောဒီသတိပြုတင်တဲ့အသင့်စားအစားတော်တွေရှိသေးလားဆင်မ
ဒါ18မျိုးဆိုတာသူတို့တက်နိုင်သလောက်ယူပြီးတော့ဖွဲ့ချမ်းစိတ်ဖြာတွေ့လာရတယ်အ အဲ့တော့ဒါရီယာကျမရဲ့ကိုပိုင်သူတေသနာအရာဆိုလို့ရှိရင်ကျမစူပါမားကတ်ကိုသွားတယ်အစားအသောက်တို့ကျမယူကြည့်တယ်ကျမကိုနိုင်တခွဲလို့ရတဲ့ဟာတို့ခွဲကြည့်တယ်ကိုလူမျိုးတွေအများဆုံးစားတောက်နေတဲ့အစားအသောက်တွေပေါ့နော်အထူးသဖြင့်ကျမတို့လူမျိုးတွေကြိုက်တဲ့ခါဆွဲဒုတ်တွေ coffee mix တွေ tea mix တွေအချိုရည်တွေဆိုလို့ရှိရင်ဒါအရန်ကိုဒါပတ်စံတက်နိုင်လို့ရှိရင်ကျမတို့သူတေသနာတွေအများကြီးလုပ်ပြီးတော့ဒါပညာတွေအများကြီးပေးရမယ့်ခန္ဓာမှာရှိနေတယ်အဲ့တော့အခုဒီဟာလေးရဆိုလို့ရှိရင်ဒါမြန်မာပြည်မှာခုနကကျမပြောတဲ့အသက်အရွယ်တွေကတရားဝင်69ယောက်ကအဲ့ဒီဟာတွေကိုနှိမ့်နှိမ့်ချိုက်ချိုက်စားသုံးကြတယ်။ဘာလို့စားသုံးလဲဆိုတော့လွယ်တယ်တက်တောင်တက်တာတဲ့ဈေးနဲ့ရတယ်။အရသာအရန်ကောင်းတယ်ဒီအရန်ဆွဲဆောင်မှုရှိတော့တစ်ခါစားပြီးနောက်တစ်ခါစားခြင်း။အဲ့တော့အခုရေပန်းစားတဲ့သူတို့ရဲ့ hot pot လို့ခေါ်တဲ့ပူပူနွေးနွေးနဲ့စားတောက်တဲ့အစားတောက်တွေရဲ့နောက်ပြီးတော့ KO ပေါ့အရင်တော့ခေါ်နေကြပူပူနွေးနွေးခောက်ဆွဲနဲ့ဟင်းရွက်နဲ့ရောစားတဲ့ဟာမျိုးတွေရဲ့ဒီကောင်ကြီးမှာအရင်ကလိုငဖက်ချစ်ကိုလက်လက်ဆက်ဆက်လုံးပြီးငဖက်ချစ်လုံးတဲ့လုံးကဘာမှမလုံးတော့ဘူး။ပစုံလေးကိုအသားချစ်ပြီးတော့ပစုံလုံးလေးဆိုတာမလုံးတော့ဘူး။အဲ့တော့စူပါမားကတ်မှာအစင်းသိရောင်းနေတဲ့ဒီအသင့်စားသုံးပစ္စည်းတွေကိုပဲလွယ်လွယ်နဲ့ဝယ်စားတယ်။နောက်ဆုံးဆိုကျွန်မတို့ပြည်သနာတွေးတလို့ဆိုရင်ခမင်းနဲ့တောင်မှဒီအလုံးလေးကိုတည်တံလေးနဲ့ထိုးပြင်ပြီးစားတဲ့အစင်းလောက်အထိကိုရောက်နေကြတယ်။
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီအသင့်စားအစားအစာတွေနဲ့ပတ်သက်ပြီးတော့ဘဝကင်ဈေးမှာပေါ့နော်။ဘာတွေကိုစသတိပြုပြီးတော့ကြည့်တယ်လဲဆရာမ
။ဒီပစ္စည်းတွေကိုဘာပစ္စည်းတွေနဲ့ဘယ်လိုထည့်လုပ်ထားတယ်ဆိုတော့အထက်က ingredients တွေကို label အညွှန်းထားကိုဖတ်တာကျမတို့တိုင်ပြည်ကတော်တော်အားနေတယ်အဲ့တော့ကျမတို့သူတေသနာတွေ့ရှိချက်တွေအရလူလူ interview လိုက်တဲ့အချိန်မှာဝင်လိုက်တဲ့အစားအသောက်တစ်ခုရဲ့ပံဝင်တဲ့အာဟာရတန်ဖိုးအထက်မှာထည့်ထားတဲ့ဘာတွေနဲ့ထုတ်ထားတယ်ဘလောက်အထိရတော့လူရဲ့ကျန်းမာရေးကိုအန္တရာယ်မဖြစ်စေနိုင်အောင်ဆိုတာဖတ်တဲ့လူဆိုတာတရားမှာတယောက်ပဲရှိတယ်နောက်တစ်ခုကဒီအစားအသောက်တွေရဲ့အာဟာရတန်ဖိုးတွေဆိုရင်စလုံးလေးတွေကတူတူလေးတွေနဲ့ရေးထားတဲ့အတွက်တော်တော်များများကခေါင်းကိုက်တော့မဖတ်တော့ဘူးအဲ့တော့စာလုံးကြီးနဲ့ရေးထားတယ်ခုနစိတ်ဝင်စားဖို့မလုံးပေးထားတဲ့စာမျိုးလေးကိုဖတ်ပြီးတော့လွယ်လွယ်နဲ့ဝယ်စားလိုက်ကြတယ်အဲ့တော့ဒီဟော့ပေါ်ထဲမှာထည့်စားတဲ့ကြက်သားလုံးဝက်သားလုံးအမဲသားလုံးအခုဆိုရင်ပစွန်လုံးငါးလုံးအဲ့တော့ဒါဒီမှာအထင်းမှာထည့်ထားတဲ့ပစ္စည်းတွေကရေရှည်ခံဖို့အတွက်ထည့်တဲ့ပစ္စည်းနောက်တစ်ခုကအသားတွေဖြစ်တဲ့အတွက်ပူတဲ့အနက်ပုတ်တဲ့အနက်ဒီအနက်တွေမထွက်အောင်ထည့်တဲ့ပစ္စည်းအရသာကောင်းအောင်ထည့်တဲ့ပစ္စည်းဆိုပြီးတော့သူကအဲ့ဒါတွေနဲ့ထည့်ပြီးလုပ်ကြတယ်နံပါတ်၄ချက်နံပါတ်၄ချက်ကကျတော့ဒီချက်ဦးချောင်းဝဲဦးချောင်းအသားလုံးတွေမှာသူကတရားတက်ပြီးအများကြီးထည့်လုပ်တယ်အဲ့တော့ရမ်းစိမ့်လို့ပြောတဲ့ရမ်းနေပေါ့ဆိုရဲရဲနာပဲမြို့ပေါ်မှာထည့်ပြီးတော့ကြော်လာမှုစီမှုထိုးလိုက်ရင်တော့မှတရားကိုမိညိုက်တဲ့အနံ့ညှော်ပြီးထွက်လာအဲ့ဒါတွေတရားတက်ပြီးအများကြီးလုံခဲ့တယ
်ဟုတ်ကဲ့ဆရာမနောက်ရဒီအသင်စားအစားစားထဲမှာဘယ်လိုသတိပြုစရာမျိုးရှိသေးလဲ
ဒီကလိုမျိုးအသားချောင်းကြီးဝဲဦးချောင်းကြီးချက်ဦးချောင်းကြီးအသားအလုံးလေးတွေအခုဆိုရင်ဒီတော်ဖူးဝါမှာအစား ready made စင်တင်လောက်ထားတဲ့ဟာတွေဖြစ်တော့တောက်တောက်ဆင်းပြီးဆက်နဲ့ blendy လုပ်လိုက်တဲ့အချိန်မှာအသားစစ်စစ်ကောင်းကောင်းကိုဘယ်ထုတ်တဲ့ processor မှမတုံးဒါပဲနိုင်ငံမှာပဲဖြစ်ဖြစ်ဈေးပေါ်တဲ့အစီတွေအယွတ်တွေအရွဲတွေအကုန်လုံးဆက်ကြီးနဲ့ထိပ်ပြီးကျက်ပစ်လိုက်အဲ့လိုဆူဆူကကျမရေးရှူတော့မှကျမတို့အဟာရရှူတော့မှကြည့်မယ်ဆိုရင်အဟာရနည်းပြီးတော့ calories များတယ်ကယ်လိုရီများတာကြီးကကိုလက်စထရောတွေများတယ်တက်ထည့်လိုက်တဲ့တကြားတွေများတယ်ရေရှည်ခံအောင်စားတဲ့အများကြီးထည့်ရတယ်အဲ့တော့အဓိကကအသင်စားသုံးပစ္စည်းတိုင်းမှာလွန်ကဲတဲ့အချိုဓာတ်ရည်အငံဓာတ်ရည်အဆီဓာတ်ရည်ဆိုတဲ့ဒီသုံးခုဟာအေယာမှလွန်ကဲတယ်အဲ့ဒါကိုစိုင်သွားရင်လည်းဒါပဲစားတယ်ဘာဂါဆိုပစ်ဆန်ဆန်စားခြင်းကြတော့ဘာဂါဆိုတဲ့ရိုးရိုးပန်မုံအဖြူထဲမှာလည်းဒီကောင်တွေကိုညှက်စားတယ်ဟော့ဒေါ့ပန်မုံထဲမှာလည်းဒီကောင်တွေကိုညှက်စားတယ်မိသားစုတိုင်းတော်တော်များများကဒီကောင်ကိုနှိမ့်နှိမ့်ချိုက်ချိုက်စားသုံးကြတယ်အထူးသဖြင့်မြို့ပြနဲ့ကြီးလက်ကြီးမယ်ဆိုရင်မြို့ပြမှာနေတဲ့လူကတော်တော်စားတယ်။ရန်ကုန်မန္တလေးအထူးသဖြင့်ပေါ့နော်တခြားမြို့ကြီးတွေ
။ဟုတ်ကဲ့ဆရာမတော်ဒီနယ်ရီဘက်မှာဆိုရင်ရော
နယ်မြို့လေးတွေကိုရောက်သွားတဲ့အချိန်မှာလဲဒီဟာလေးတွေကိုစားတတ်တဲ့အချိန်ကနယ်မြို့လေးတွေထိရောက်သွားတယ်ဆိုတော့အရန်အန္တရာယ်ရှိတာကကျမတို့တန်းပြီမှာတရက်စနီးက24နာရီမလောက်ဒီပစ္စည်းတွေက frozen ထဲမှာ freezer ထဲမှာ temperature 0ရဲ့အရန်ခဲတဲ့နေရာမှာထားမှရှိတယ်။ရေခဲတစ်တာထဲမှာတတ်မှတ်တဲ့ temperature အတွင်းမှာထားမှဒီကောင်ကအန္တရာယ်ကင်းတာ safety ဖြစ်တာ။အခုလိုမျိုးမီးပြတ်သွားတဲ့အခါမှာဘလိုပဲ generator တုံးတုံးသူ့လိုလောက်တဲ့ temperature အေးကိုပြန်မထိန်းထားနိုင်တဲ့အတွက် number 1 safety မှာအန္တရာယ်ရှိတယ်။ number 2 expiration date ဒီအဲ့တော့ date ကိုတေချာဖတ်တဲ့အလေးကျင်လည်းမရှိဘူးအစတွေရမှရေရှည်ခံဖို့အတွက်အစီတွေအငန်တွေအချူတွေအများကြီးထည့်လုပ်ထားတဲ့အစားအသောက်တွေဖြစ်တဲ့အတွက် date ကတရက်ကျော်တာနဲ့ဘလို့မှမစားတဲ့အရာဖြစ်သွားပြီဒါပေမဲ့နှမျောလုံးတဲ့အခါကျတော့ကျမတို့မြန်မာလူမျိုးက date ကျော်လေရပါသေးတယ်ဆိုပြီးတော့မိဖို့ပေါ်တင်လိုက်ရင်ဒါပျောက်သွားတာပဲ bacteria တို့ virus တို့မှုတို့ကမိဖို့ပေါ်တင်ရင်ကျက်သွားတာပဲပုတ်ပွတ်ဆူတဲ့ထည့်ရင်ပျောက်သွားတာပဲဆိုဒီလိုမျိုးပေါ့ပေါ့တန်တန်လေးတွေးတတ်ကြတယ် So, အဲ့ဒါဟာနောက်ထပ်အရေးကြီးဆုံးတစ်ချက်ဖြစ်သွားတယ်။အဲ့တော့ယောဂါရီကိုဖြစ်ရခြင်းရဲ့အဓိကအခြေခံအကြောင်းကြီးညာခုနကကျွန်မပြောတဲ့ဒီမှာလွန်ကဲတဲ့အငံဓာတ်ရဲ့အချိုဓာတ်ရဲ့အစီဓာတ်ရဲ့၃ခုလုံးပါတယ်။ရေရှည်ခံဖို့ထည့်တဲ့ပစ္စည်းတွေဒီကျန်းမာရေးအတွက်လုံးအင်မတန်မှဒါကောင်းကျိုးနေပြီးတော့ဆိုးကျိုးများတဲ့ပစ္စည်းတွေကိုပဲအယောင်အဖြစ်တော်၎င်းအနံ့အဖြစ်တော်၎င်းဒီရတာအဖြစ်တော်၎င်းထည့်ပြီးမှခုလိုရေရှည်ခံပြီးလူတွေစားလို့တောက်လို့ရှာပြားမှအရသာထိ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မ
ဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။အခုတခါတိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားဒေသနေဆက်တွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့ဒီအစီအစဉ်ကို FIBA ဝိုင်းတော်သားတွေကစူပေါင်းတင်ဆက်ပေးထားပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမအာမီပါ။နေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကစစ်ဘေးရှောင်ချင်းလူငယ်၃ယောက်ကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးပြီးတော့တပ်ဖြတ်ခဲ့ပါတယ်။ကရင်ပြည်နယ်မြဝတီမြို့နယ်မှာစစ်ကောင်စီတပ်နဲ့ KNU ပူးပေါင်းတပ်တို့တိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာနဲ့ COVID-19 ကပ်ရောဂါစီကံသတ်မှတ်ချက်တွေကြောင့်ဒီနှစ်ထိုင်းနိုင်ငံချင်းမိုင်မြို့ကတကြံဟာစီကားမှုမရှိတော့တဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကလေးမြို့နယ်တောင်ပိုင်းကလေးကန်ကောကာလာမဘုံမှာရှိတဲ့မန်တော်ကျေးရွာကစစ်ပေးဆောင်ချင်းလူငယ်၃ဦးဟာရွာထဲကိုရိတ်ခါပြန်ယူတဲ့အချိန်မှာစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးပြီးတပ်ဖြတ်လိုက်တယ်လို့ဒေသခံတွေထံကနေသိရပါဗျ။သူတို့၃ဦးဟာရွာထဲကိုရိတ်ခါပြန်ယူသွားတဲ့အချိန်ဧပြီလ၈ရက်နေ့ကစစ်ကောင်စီတပ်ဖွဲ့စစ်ကြောင်းနဲ့ထိတ်တိုက်တိုးမိကဖမ်းခံကြရပြီးတဲ့နောက်ဧပြီလ၉ရက်နေ့ကရွာထိပ်မှာလယ်လီတပ်ဖြတ်ခံရတာဖြစ်တယ်လို့သိရပါဗျ။မှန်တော့ကျေးရွာဟာကလေးမျိုးကနေ35မိုင်လောက်ကွာဝေးပြီးစစ်ကောင်စီတပ်ဖွဲ့နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံရွာသားအလုံးဟာရွာကိုစွန့်ခွာပြီးတောထဲကိုထွက်ပြေးတိမ်းရှောင်နေကြရတာနှစ်လလောက်ရှိပြီလို့သိရပါဗျ။ကလေးမျိုးနဲ့စက္ကန့်ကျေးရွာမှာလည်းဧပြီလ9ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေရွာထဲဝင်လာပြီးဒေသခံပြည်သူတချို့ကိုဖမ်းဆီးခေါ်ဆောင်မှုတွေရှိနေတယ်လို့အမျိုးသမီးတဦးကိုလည်းနေအိမ်မှာလယ်လီတပ်ဖြတ်ခဲ့တယ်လို့ဒေသခံတွေထံကနေသိရပါဗျ။
ကရင်ပြည်နယ်မြဝတီမြို့နယ်လေးကေကော်မြို့တစ်မှာစစ်ကောင်စီတပ်နဲ့နယ်မြေခံကီမြို့တာလူမျိုးရေးတပ်မတော် KNL ပူးပေါင်းတပ်ဖွဲ့ကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလ10ရက်နေ့တုန်းကဖြစ်ခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဘက်ကလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးနဲ့အုံပြတိုက်ခိုက်တာတွေကြောင်းလေးကေကော်မြို့တစ်ထဲမှာဂျပန်နိုင်ငံနစ်ပွန်ဖောင်ဒေးရှင်းကဆောက်လုပ်လူတန်းထားတဲ့စာတင်ကျောင်းနဲ့နေရပြန်ပြီးတွင်စစ်ရှောင်း IDP နေအိမ်တွေအမြောက်အများပြက်စီးသွားရပါတယ်။စစ်ကောင်စီတပ်အာဏာသိမ်းပြီးနောက်ပိုင်းလေးကေကော်မြို့မှာ PDF ရှိတယ်ဆိုပြီးပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလကစပြီးစစ်ကောင်စီတပ်ဖွဲ့ကမြို့ထဲကိုအင်အားအလုံးကြီးနဲ့ဝင်ရောက်လာပြီးတဲ့နောက်တိုက်ပွဲတွေဆက်တိုက်ဆဖြစ်လာတာလည်းဖြစ်ပါတယ်
။ဧပြီလ10ရက်နေ့ကကြာရောက်တဲ့ရခိုင်တပ်တော် AA ရဲ့73နှစ်မြောက်တပ်မွေးနေ့မှာ AA ဖက်ကဖမ်းဆီးရမိထားတဲ့စစ်သုံးပန်း3ဦးကိုစစ်ကောင်စီဖက်ကလွှဲပြောင်းပေးလိုက်ပါတယ်။အဲ့ဒီစစ်သုံးပန်း3ဦးကိုဧပြီလ10ရက်မွန်လွဲပိုင်းကပုံနှကျုံးမြို့နယ်စင်အိုးကြီးကျေးရွာအနီးရမိရဖရီရှိမှစစ်ကောင်စီဖက်ကလွှဲပြောင်းပေးလိုက်တာဖြစ်ပြီးစစ်သုံးပန်းတွေရဲ့အမီနဲ့ရာထူးကိုတော့မသိရဘူးလို့မျက်မြင်တွေကပြောပါတယ်။ AA ဖက်ကဖမ်းဆီးရမိထားတဲ့စစ်သုံးပန်း40ခန်းကိုလွန်ခဲ့တဲ့နေ့ကလည်းအထုတ်လိုက်ပြန်လွတ်ပေးခဲ့ပါတယ်။ရခိုင်ပြည်မှာစစ်ကောင်စီနဲ့ AA တို့အကြားတိုက်ပွဲတွေရပ်တန့်နေတာနနစ်နီးပါးရှိနေပြီးအခုလိုစစ်သုံးပန်းတွေလွတ်ပေးတာတွေရှိပေမဲ့လည်း ULA AA ကလှုပ်ဆောင်နေတဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုစစ်ကောင်စီကနှောက်ယှက်မှုတွေရှိလာနေတဲ့အတွက်မလွဲမရှောင်သာစီးရေးထိတ်တိုက်တွေးမှုတွေရှိလာနိုင်တယ်လို့ဧပြီလ5ရက်နေ့ကပြုတ်လုတဲ့ online သတင်းစာရှင်းလင်းပွဲမှာ AA ပြောခွင့်ရရှိသူဦးခိုင်တုခကပြောဆိုခဲ့ပါတယ်
ဧပြီလတရနေ့ကစပြီးမြို့ချမ်းနယ်ချခီးသွားတွေမှတ်ပုံတင်ပါရမယ်လို့စစ်ကောင်စီကကြေညာပြီးနောက်ပိုင်းခီးသွားပြည်သူတွေအခက်ခဲဖြစ်နေရပါတယ်။မှတ်ပုံတင်ဟောင်းကင်ဆောင်သူတွေပါမှတ်ပုံတင်တစ်လဲလဲပြုလုပ်ခိုင်းထားပြီးမဖြစ်မနေခီးသွားရမယ့်သူတွေအတွက်ကိတ်တိုင်းမှာစစ်ဆေးခံနေရပါတယ်။တချို့ကိတ်တွေမှာဆိုရင်ငွေကြေးတောင်းမှုတွေရှိနေတယ်လို့ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့ကနေအရှိပိုင်းတိုင်းတို့မြို့ကိုကားနဲ့တွာလာသူတွေကပြောပါတယ်။တောင်ဝင်မြစ်ကူပြီးမိုင်းပြင်းမြို့အဝင်ကိတ်မှာဆိုရင်မှတ်ပုံတင်မပါတဲ့ခီးသွားတွေကိုငွေကျက်တောင်းစီကောက်ယူနေတယ်လို့အီဗီလာဆန်ပိုင်းကကိုတိုင်ကြုံတွေ့ရတဲ့ခီးတဲ့တူကပြောပါတယ်အလားတူတောင်ကြီးမြုပ်ဝင်လေးမိုင်ကိတ်မှာလဲတကြမတိုင်မီကစပြီးစစ်သားနဲ့ရဲတွေပါဝင်တဲ့ဌာနပေါင်းစုံကိတ်ကခီးသွားပြည်သူတွေကိုတင်းကျပ်စစ်ဆေးတယ်လို့အော်ဟစ်ချင်းချောက်တာတွေလည်းပြုလုပ်လာနေတယ်လို့ကာဒမားတွေကပြောပါတယ်
ရှမ်းနီပြည်သူလူထုရဲ့အကျိုးစီးပွားကိုနောက်ဆက်ဖျက်ဆီးဖို့ဆောင်ရွက်နေတဲ့လုပ်ရက်တွေကိုရှုံချကြောင်းနဲ့ဒီလုပ်ရက်တွေကိုလုပ်နေသူတွေကိုထိရောက်စွာအရေးယူသွားမယ်လို့ဧပြီလ23ရက်နေ့မှာရှမ်းနီအမျိုးသားများတပ်မတော် SNA ရဲ့ဗဟိုကော်မတီကတည်င်းထုတ်ပြန်လိုက်ပါတယ်လက်နက်ကင်အဖွဲ့တွေရဲ့တိုက်ပွဲတွေမှာလူထုတွေအတွက်ဆုံးရှုံးမှုလေးတွေရှိနေတာကြောင့်ကြိုတင်သတိပေးတဲ့အနေနဲ့အခုလိုထုတ်ပြန်ရတာလို့ SNA ပြောရေးဆိုခွင့်ရှိသူစိုက်အောင်မင်းကပြောပါရယ်ဧပြီလ10ရက်နေ့တုန်းကလည်းခမ်တီမြို့နယ်ထဲမှာရှိတဲ့ SNA ရဲ့စခန်းငယ်တစ်ခုစစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုကိုခံရပြီး SNA ဘက်ကနှစ်ယောက်ကြာဆုံးခဲ့တယ်လို့စိုက်အောင်မင်းကအတည်ပြုပြောပါရယ်ကချင်ပြည်နယ်ထဲကမိုးညင်းမိုးကောင်းဖက်ကန်ဗမော်ဝိုင်းမော်စတဲ့မြို့နယ်တွေနဲ့ကိုင်းတိုင်းဒေသကြီးတွေက Homeland Committee နဲ့ဗမောက်စားတဲ့မြို့နယ်တွေမှာရှမ်းနီတိုင်းရင်းသားတွေနေထိုင်ကြပြီး SNA ကလည်းအဲ့ဒီဒေသတွေကိုအခြေပြုပြီးလှုပ်ရှားနေတာဖြစ်ပါတယ
်အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ COVID-19 ကပ်ရောဂါနဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့စီကံသတ်မှတ်ချက်တွေကြောင့်ထိုင်းတနိုင်ငံလုံးအပြင်ချင်းမိုင်မျိုးကတကြံကလည်းစီကားမှုမရှိတော့သလိုထိုင်းမှာအလုပ်လာလုပ်နေကြရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေတကြံမှာပျော်ရွှင်ဖို့တက်အလုပ်လုပ်နေကြရတယ်လို့ဆိုပါတယ်ဒီအကြောင်းကိုတော့ကျွန်မအမေကတင်ဆက်ပေးထားပါတယ်ထိုင်းနိုင်ငံမှာတော့တကြံကာလအတွင်းရေပိုက်တွေနဲ့ရေကစားတာ sound box တွေဖွင့်ပြီးတော့ကကြတာ movie လေကြပတ်ကြတာတွေမလုပ်ဖို့ထိုင်းအစိုးရကထုတ်ပြန်ထားတဲ့အတွက်မြို့တော်ဘန်ကောက်အပြင်နိုင်ငံခြားသားတွေနဲ့စီကားလာတဲ့ချင်းမိုင်မျိုးရဲ့ကျုံးပပတ်လင်းမှာရေကစားကြတဲ့ပျော်ပွဲရှင်ပွဲတွေလည်းမရှိတော့ပဲတိတ်ဆိတ်နေတယ်လို့ချင်းမိုင်မျိုးကရွှေပြောင်းအလုပ်သမား join ကပြောပါရယ်
။အမလီဒဇံများအရင်ကဝက်ဝက်ကွဲဖို့ပြောတာချင်းမိုင်ဒဇံဆိုတာအခုများတော့ covid စကြတဲ့ဟိုကအမလီနှစ်နှစ်ရှိပြီပိတ်ပြစ်လိုက်တာအဲ့ဒါပြီးတော့ဆိုတော့အခုကဒီနေ့ဒဇံကျတယ်နော်ဒီနေ့ဒဇံကျတယ်ဆိုတော့ကတော့သွားကြည့်လိုက်တာအမလီရဲတွေပဲလမ်းမမှာဟိုကတောင်းဟိုကလက်မစစ်နေတာတွေ့နောက်ပြီးတော့ဂျီပက်သမားမရှိအရက်ထိုင်တောက်တဲ့လူတွေပဲရှိတယ်ဟေးနောက်ပြီးတော့ကျုံကြီးဆိုလို့ရှိရင်လည်း၆ကတ်နေတာပဲဘာမှမရှိဘူ
းဒီစည်းကမ်းချက်တွေကိုဖောက်ဖျက်ရင်ထောင်တန်တဲ့ငွေရန်ကိုချမှတ်ခံရမယ်လို့ထိုင်းအစိုးရကထုတ်ပြန်ထားပါတယ်မြန်မာရွှေ့ပြောင်းအလုပ်သမားနှင်းဖြိုးဝေကလည်းဒီနေ့တကြံမှာတော့ပိတ်ရက်မရှိပဲအလုပ်ဆင်းနေရတယ်လို့ပြောပါတယ်
မြန်မာလိုခရကြတော့လေအဲ့ဒါဒီမှာအလုပ်ပဲဆေးကြတယ်တရားရေးပါရီတော့မကြကြဘူးအလုပ်မပိတ်ဘူးအလုပ်ဆေးကြတယ်အရင်နဲ့တည်းကဆိုဒီအလဲတွေပါလေဆွဲကြတယ်သွားကြတယ်လေအခုဒီနေ့ကျတော့အလဲတွေပါလေလည်းသွားလို့မသွားကြဘူးသွားလို့လည်းမရဘူး
အရင်ကတကြံနဲ့အခု COVID-19 ကပ်ရောဂါဖြစ်ပွားပြီးတဲ့နောက်တကြံရဲ့ကွာခြားချက်ကိုလည်းချင်းမမျိုးကကိုတာကေကအခုလိုမျိုးပြောပြပါရယ
်တကြံစိတ်ကုန်လာဒါနဲ့ဆို3ရက်ပေါ့ပထမ COVID တလိုင်းတော့လာအခုကိုနိုင်ငံကပဲဆက်ဖြစ်နေဆိုတော့ဒါပူဆိုးသွားတယ်။3နှစ်လောက်တော့ရှိပြီပေါ့။ကြံတော့ဒိတ်အာရုံတွေမလာတော့တာအဲ့လိုမျိုးဖြစ်သွားတယ်။ကိုဂျိုးရဆိုတော့လည်းပျော်ကျင်တာပေါ့လေ။ဒါပဲဒီလိုဖြစ်တဲ့အခါကျတော့ခေါင်းလည်းမလည်းထဲလို့မရတော့
ချင်းမိုင်မျိုးမှာနေထိုင်ကြတဲ့မြန်မာပြည်ကရွှေ့ပြောင်းအလုပ်သမားတွေအများစုသွားကြတဲ့မြန်မာဖုံးတော်ကြီးကျောင်းရှမ်းဖုံးတော်ကြီးကျောင်းပိုးဖုံးတော်ကြီးကျောင်းတို့မှာတော့ပြီးခဲ့တဲ့အပတ်ကလေးကဒဇန်ကာလရှင်ပြူရာပဇင်းခန္ဓာတွေနဲ့အလူလုတ်တာတွေရှိပေမဲ့ရေကစားတဲ့လူကတော့လုံးဝမရှိကြဘူးလို့သိရပါတယ်ချင်းမိုင်အပြင်ဘန်ကောက်မဟာချိုင်နဲ့တခြားမြို့တွေမှာလည်းဒဇန်ပွဲတော်ကတိတ်ဆိတ်နေတယ်လို့ထိုင်းနိုင်ငံကိုရောက်ရှိနေကြတဲ့ရွှေ့ပြောင်းအလုပ်သမားတွေကပြောကြပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့မှာတော့ဒေသခံလူငယ်တွေရဲ့တိုက်ခိုက်မှုကိုခံခဲ့ရလို့စစ်ကောင်စီတပ်တွေထိခိုက်မှုရှိလာပြီးရွာသားတွေကိုဖမ်းဆီးမှုတွေလှုပ်ဆောင်နေပါတယ်ဒီသတင်းကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်
ရွာငံမြို့နယ်လွှတ်စင်ကြီးဝအနီးစစ်ကောင်စီတပ်တွေရဲ့ရင်တန်းတွေကို PDF လူငယ်တွေဝင်ရောက်တိုက်ခိုက်လို့ထိခိုက်တေဆုံးမှုရှိနေတာကြောင့်စစ်ကောင်စီတပ်တွေရွာထဲဝင်ရောက်စခန်းချနေထိုင်ပြီးရွာသားတွေကိုဖမ်းဆီးနေတယ်လို့ရွာငံက PDF လူငယ်တဦးကအခုလိုပြောပါတယ်
ကိုရမရကတော့ဒီတစ်ပတ်ဖြီးပြီးတော့အဲတိုက်ပတ်မှာအဲစီကောင်စီကလို့ရောကျွန်တော်ကတော့လည်းမကျင်တော့ထင်ပါတယ်အဲပေးပါမှာရှိတယ်မတင်ကြတဲ့လူတငယ်တွေပေါ့အဲလော့ဆင်ကမှာရှိတဲ့လူတငယ်တွေမတင်ကြတော့အကုန်ဖုံးလိုက်ပြတာဖုံးလိုက်ပြပြီးတော့ပြတော့အဲဖုံးပါဘယ်လိုမတင်ကြစရာလဲဘောနော်နိုင်ငံရေးပါတတ်တဲ့တွေးဆိုအကုန်ဖမ်းတယ်အခုဆိုဘင်းတော်ညာမှာလည်းလုံခြုံရေးတို့ကတင်းကြထားတယ်ထင်တယ်အဲဒီရွာသားတွေအခုဆိုပြောမှမဟုတ်လေတော့
အခုဆိုရင်လှစင်ရဲမှာပါစစ်တပ်ကစခန်းချနေထိုင်ပြီးရွာသားတွေရဲ့နေအိမ်တွေကိုပါမွေနောက်ခဲ့သလိုရွာအဝင်အထွက်လူငယ်တွေကိုစောင့်ကြည့်နေကြောင်းရွာခံတွေကပြောပါတယ်ဒါအပြင်စစ်ကောင်စီတပ်တွေဟာစစ်ကားကြီး3စီးအင်အား100နီးပါးကပစ်ခတ်ခံရတဲ့နေရာအနီးကလှစင်ရွာတဲ့လူရွာမြင်းကြိုးရွာတွေထဲကိုအင်အားဖြန့်ကျက်ပြီးစစ်ဆေးမှုတွေပြုတ်လုခဲ့ပြီးအဲ့ဒီရွာမှာပဲဆက်လက်အခြေချနေထိုင်ထားတာကြောင့်ရွာသားတွေဝင်ထွက်သွားလာရှာဖွေစားသောက်ဖို့ခက်ခဲနေတယ်လို့တရက်ခံတွေကပြောပါတယ်။အရင်ကအေးချမ်းလွန်းတဲ့ရွာငံနယ်မှာစစ်တပ်တရင်ပေးမှုကြောင့်ရွာငံမြောက်ပိုင်းကနေနှပန်းကြီးရွာပဲရင်တောင်ရွာတွေဖက်မှလူထုကိုစစ်ကောင်စီတွေကဖမ်းဆီးမှုတွေဆက်တိုက်လှုပ်လာခဲ့ပါတယ်အခုဆိုရင်ရွာငံတောင်ပိုင်းအထိဖမ်းဆီးစစ်ဆေးမှုတွေပြန့်နှံ့လာနေတာကြောင့်မခံမရနိုင်ဖြစ်ကြတဲ့လူငယ်တွေက PDF လူငယ်တွေနဲ့ချိတ်ဆက်ပြီးခုခံနေရတာဖြစ်ကြောင်းဒေသခံလူငယ်ကအခုလိုဆက်ပြောပါတယ
်။ဟုတ်ပါတယ်အရင်တော့ဒီရွာငံတမှုဒေသဆိုတာတအားအိတ်ချနေနေနေတယ်။အဲပြောစာမရှိဘူးဒီတကယ် application ဒေသပေါ့။အဲခုနောက်ပိုင်းကျတော့ဘယ်လိုပြောမလဲဆိုဒီရွာနဲ့တရားမှရှိတဲ့အဲဒလန်တွေပေါ့။အဲ့ဒီဒလန်တွေကြောင့်ရှိတာပဲထင်တာပဲ။ဒီစီအနာစီစာအောင်ဆောက်ကြတဲ့ရောင်းကမှစကြရရောင်းနေတာပဲဒါပေမဲ့အက်ဒလန်ရဲ့အချိန်ကိုဆွတ်လာတယ်ပြီးတော့အက်ဒူဆော့တီရဲ့ဖွဲ့ကတအားကြီးတောင်းချမ်းလာတယ်လေအားကြောင့်ဒီဒီတွေကလည်းမခံနိုင်တော့ဟုတ်ကြံပြီးတော့ခုခံတဲ့တော့မျိုးပေါ့အဲ့ဒါဒီလိုတိုင်းအစ်စင်းနေလဲဆိုရင်ကျွန်တော်တို့ကလည်းဘာမှခုခံကြအောင်တော့မရှိဘူးပေါ့
တနုတိုင်းသားတွေအနေများတဲ့ရွာငံနဲ့ပင်းတရမြို့နယ်တစ်ခုကိုထိုစင်စစ်အစိုးရကတနုကိုပိုင်အုပ်ချုပ်ခွင့်ရဒေသဆိုပြီး2008ဖွဲ့စည်းပုံအခြေခံဥပဒေမှာရေးသားထားပါတယ်
အခုတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကလေးမြို့နယ်တောင်ပိုင်းမန်တော်ကျေးရွာကစစ်ပေးရှောင်ချင်းလူငယ်3ဦးဟာရွာထဲကိုရိတ်ခါပြန်ယူတဲ့အချိန်စစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးပြီးတပ်ဖြတ်ခဲ့ပါတယ်။ကရင်ပြည်နယ်မြောက်ရီမြို့နယ်လေးကီကောမြို့တက်မှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ VOA American တိုင်းရဲ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာပါခင်ဗျာ
။အင်လနဲ့ဒေတာတွေကရုရှားစစ်တင်းဘောပေါ်မှာပောက်ကွဲမှုဖြစ်ပွားခဲ့တဲ့နောက်တင်းမောသားအားလုံးကိုကယ်ထုတ်တိုက်နိုင်တယ်လို့ရုရှားအစိုးရကဂျက်တဲ့ပရင်းနေမှာပြောပါတယ်။ယူကရိန်းကတော့ဒီတင်းမောဟာသူတို့ပစ်လိုက်တဲ့မစ်ဆိုင်းဒုံးကျည်ထိမှန်တာဖြစ်ကြောင်းပြောပါတယ်။တကယ်လို့ဆွီဒင်နဲ့ဖင်လန်နိုင်ငံတွေကနေတိုးမဟာမိတ်အဖွဲ့မှာပူးပေါင်းမယ်ဆိုရင်ဥရောပအလဲကအချက်အချာကြတဲ့အရက်မှာရုရှားကအသံထက်မြန်တဲ့ hypersonic missile ဒုံးတွေနဲ့ nuclear လက်နက်တွေကိုချထားဖို့လုပ်မှာဖြစ်ကြောင်းရုရှားကချက်တပရင်းနေမှာတတိပေးလိုက်ပါတယ်။ရုရှားနဲ့နေဆက်အရှိမိုင်810ထိစပ်နေတဲ့ဖင်လန်ကရောဆွီဒင်ကပါအမေရိကန်ဥဆောင်တဲ့ NATO စစ်မဟာမိတ်အဖွဲ့မှာပူးပေါင်းဖို့အတွက်စဉ်းစားနေကြတာဖြစ်ပါတယ်။ရုရှားရဲ့ nuclear လက်နက်သုံးမယ်ဆိုတဲ့စေရေးချင်းချောင်မှုတွေကိုAmerican ထောက်လှမ်းရေးအရာရှိတွေသတိထားလာကြတယ်လို့တချို့ကလည်း Ukraine စစ်ပွဲမှာတကယ်လို့စိတ်ပျက်မှုတွေနဲ့ကြုံလာရင် Russia ကသူ့ nuclear လက်နက်တချို့ကိုထုတ်သုံးလာမှာဆိုရင်ကြောင်းထုတ်ဖော်ပြောဆိုလာကြပါတယ်။ Russia မှာတင်းတင်းကြပ်ကြပ်အုပ်ချုပ်နေတဲ့သမ္မတ Vladimir Putin ကိုကဘာကနေရှော့မတွက်ကြဘူး American CIA ဗဟိုထောက်လှမ်းရေးဌာနအကြီးအကဲ William Burns ကကြေညာရင်းနေမှာသတိပေးလိုက်ပါတယ်။မြန်မာနဲ့အာရှတိုက်ကနိုင်ငံတွေလိုပဲဒီလိုငါနိုင်ငံကဆင်ယားလေးစနဲ့တမဲတို့ကလည်းနှစ်သိကူးတကြံပွဲကျင်းပလည်ရှိပြီးဒီနှစ်မှာနိုင်ငံစီးပွားရေးအကျက်တဲကြောင့်ဆန္ဒပြနေတဲ့တိရီလင်္ကာနိုင်ငံမှာဗုဒ္ဓဘာသာရဟန်းတွေကရိုးရာအစံလာတိုင်း နောင်းတို့ဆံပြုတ်တိုက်ကျွေးတဲ့ပွဲကိုတမရအတွင်းဝင်ရုံးရှိမှာပြုလုပ်ခဲ့ကြပြီးတမရနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ
်။တရင်ချင်းချုပ်ကိုဒေါက်ကင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအတာရတုဖြစ်ကြပါတယ်။ဒီမနေ့ဗီဒီယို VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24/40/51နဲ့လိုင်းလမီတာ190လို့အပြင်VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.